Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရ2022ခုနှစ်စက်တင်ဘာလ5ရက်တနင်္လာနေ့မနေ့ဖက်တန်လွင့်အစည်းအဝေးတွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါတယ်။ဒါ့အပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါတယ်ခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ဖက်တန်လွင့်အစည်းအဝေးတွေကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာမနက်ခင်မှာတော်တာရှင်များရှင်ကျွန်မတင်ကြီးထိုက်ပါဒီမနက်ခင်ထိတ်တန့်ရောက်သတင်းတွေကိုကိုစုံမိုးကျော်နဲ့အတူတင်ပြပေးမှာဖြစ်ပါတယ်ရုရှားဘက်ကဥရောပကိုစွန့်အင်တင်ဖို့မှုရှော့ချလာတာနဲ့အတူပဲလာမယ့်ဆောင်းရာသီမှာဥရောပအတွက်အခက်အခဲဖြစ်နိုင်တယ်လို့ယူကရိန်းသမ္မတကသတိပေးပါတယ်မြန်မာဘက်ကဝေဟင်ပိုင်းနဲ့ချိုးဖောက်မှုဆွတ်ဆွဲချက်နဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာသံမတ်ကြီးဦးအောင်ကျော်မိုးကိုဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဌာနကတနင်္ဂနွေနေ့မှာဆင့်ခေါ်ကန့်ကွက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
။ဟုတ်ကဲ့ပါ။အဲဒီလိုသတင်းတွေအပြီးမှာတော့ကျွန်တော်တို့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်
။ I've been lying here since the last 3 days.I'm waiting to get better so that I can go.
ရေဘေးဒဏ်အခြေအကျခံစားနေရတဲ့ပါကစ္စတန်နိုင်ငံမှာလူ9သန်းလောက်ကူးစက်ရောဂါဘေးနဲ့ထပ်မံကြုံရနိုင်တဲ့အတွေ့အရေးပေါ်ဆေးဝါးအကူအညီတွေလိုအပ်နေပါတယ်။ American နိုင်ငံ Yellowstone အမျိုးသားဥယျာဉ်150ပြည့်နဲ့ဌာနေတိုင်းရင်းသားတွေအကြောင်းဒါ့အပြင်အင်္ဂလိပ်ဗန်စကားတွေအကြောင်းစားတဲ့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်အပြီးမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကဘေးစားကဏ္ဍသတင်းတွေကတုတ္တကဘာတလာထူးခြားတဲ့သတင်းများအစီအစဉ်တွေကိုဇက်တိုက်ချုံလင်းပေးဖို့စီစဉ်ထားပါရယ်အခုတော့သတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့အတူကျွန်တော်ဇော်မိုးကျော်တို့ကပြောပြပါမယ်ခင်ဗျာ
ရုရှားရဲ့ကြီးကျော်စစ်ကိုခုခံတွန်းလှန်နေတဲ့ယူကရိန်းအစိုးရကိုဥရောပနိုင်ငံတွေကထောက်ပံ့မှုအတွက်လက်တုံပြန်တဲ့အနေနဲ့ရုရှားကရေနံနဲ့သဘာဝဓာတ်ငွေတင်ပို့မှုကိုဖျက်တောက်လာတာနဲ့အတူပဲဥရောပနိုင်ငံတွေမှာဆောင်းရာသီအတွင်းအခက်အခဲကြုံရမှာကိုမျှော်မှန်းထားကြဖို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီကသတိပေးထားပါတယ်။အခုဆောင်းရာသီအတွက်ဥရောပနိုင်ငံအားလုံးကိုအကြီးအကျယ်စွန့်အင်ဖျက်တောက်ဖို့ရုရှားကပြင်ဆင်နေကြောင်းဥရောပကိုပေးပို့တဲ့အဓိကသဘာဝဓာတ်ငွေပိုက်လိုင်းတစ်ခုကိုရုရှားအစိုးရပိတ်လိုက်တဲ့စနေနေ့ညမှာပဲယူကရိန်းသမ္မတကဗီဒီယိုမိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့ပါတယ်။အမေရိကန်နဲ့မဟာမိတ်တွေကရုရှားအပေါ်မှာစီးပွားရေးတန်းခတ်ပိတ်ဆို့မှုတွေချမှတ်ထားတာနဲ့အတူပဲစွန့်ရင်ပြတ်တောက်မှုတွေဟာနည်းပညာအခက်အခဲပြဿနာတွေကြောင့်ဖြစ်တယ်လို့ရုရှားကပြောပါတယ်။ယူကရိန်းအစိုးရကိုလက်နက်တွေပေးဖို့နေပြီးယူကရိန်းတိုက်ခိုက်ရေးသမားတွေကိုကူညီလေးချင်ပေးနေတဲ့ဥရောပနိုင်ငံတွေကတော့ရုရှားထံကဝယ်ထားတဲ့စွန့်အင်ကိုရုရှားကလက်နက်တပ်ဖွဲ့အသုံးချနေတယ်လို့ဆွတ်ဆွဲထားပါတယ်။စွန့်အင်လောင်စာမလုံလောက်မှုနဲ့နေထိုင်မှုဇီးအိတ်စက်ကပုံများလာမှုတွေဟာဆိုရင်အနောက်နိုင်ငံတွေရဲ့ယူကရိန်းရေထောက်ပံ့မှုပိုင်းဖြတ်ချက်အပေါ်မှာတက်ရောက်ရှိနိုင်တယ်လို့လည်းစစ်ပွဲအရေးသုံးသပ်သူတို့ကပြောပါတယ်။ဂျာမနီကိုအဓိကဓာတ်ငွေသွေတန်းနဲ့ Nord Stream 1 pipeline ကိုဆက်ပြီးတော့ပိတ်ထားဖို့အစီအစဉ်ရှိကြောင်းရုရှားအစိုးရကပြောဆိုထားပြီး G7 စစ်ပွဲရေးအင်အားကြီးနိုင်ငံ9နိုင်ငံကတော့ရုရှားရဲ့စစ်ပွဲအသုံးစရိတ်ကိုအထောက်အကူဖြစ်စေတဲ့အကျိုးအမြတ်ကိုထိန်းချုပ်နိုင်ရေးရုရှားရဲ့ရေနံတင်ပို့မှုဈေးနှုန်းကိုကန့်သတ်မဲ့အကြောင်းပြောပါတယ်။ဈေးနှုန်းကန့်သတ်တဲ့နိုင်ငံတွေကိုရေနံမရောဘူးလို့ရုရှားအစိုးရကတုံ့ပြန်ထားပါတယ်ရှင်။
နီပါမြေကမ်းအနီးနားမှာရှိတဲ့ဇီပူရီရီရှားနျူကလ িয়ার လောင်စာ3လျှက်စစ်တာပေးစင်းကနေ6မိုင်ကျော်လောက်မှာရှိတဲ့နီကိုပိုမြို့ကလူတွေဟာလက်နက်ကြီးကြီးတွေအဆက်မပြတ်ကြားရောက်နေတဲ့အတွက်ဘေးလွတ်ရာကိုရှောင်တိတ်နေရပြီးတဲတွေကားတွေထဲမှာညာလုံးပေါက်နေကြရပါတယ်ပြီးခဲ့တဲ့ရက်သက်တပ်ပတ်တွေအတွင်းနေဘက်ဒီမှာလည်းလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ကြတယ်လို့နီကိုပိုမြို့ကသင်္ချာပေါမောက်ခတဦးဖြစ်တဲ့မီယာချန်နစ်ကပြောဆိုပါတယ်ရုရှားတပ်တွေကလူတွေအိတ်နေချင်းညဘက်တင်မှာလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့ပါတယ်ဒါပေမဲ့ပြီးခဲ့တဲ့ရက်ပိုင်းတွေကစပြီးနေဘက်တင်မှာလည်းပစ်ခတ်ခဲ့တယ်လို့ပြောဆိုပါတယ် IAEA ကျွမ်းကျင်သူတွေဒါအပြည့်ဆက်ရုံကိုလာရောက်စစ်ဆေးခဲ့တဲ့ကြာတာပရင်းတွေတုန်းကလည်းလက်နက်ကြီးတွေနဲ့အပြင်းအထန်ပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်ကလေးတွေကိုအွန်လိုင်းကနေစာသင်ကြားပေးနေတဲ့ဆရာဆရာမတွေကစာမသင်နိုင်ခဲ့ဘူးလို့ပေါမောက်ခမီယာချနစ်ကပြောဆိုပါတယ်အခုလိုလက်နက်ကြီးတွေနဲ့အပြင်းထန်တိုက်ခိုက်နေတဲ့အတွက်နီကိုပိုမျိုးကလူတွေဟာမြို့ကိုစွန့်ခွာထွက်ပြေးနေကြပါတယ်။လက်သမားတူဖြစ်တဲ့ဆာရဟီဆိုဗင်ကာကတော့သူတို့နေထိုင်တဲ့နေရာနဲ့မီတာ500-600လောက်အကွာမှာကိုလက်နက်ကြီးတွေကြားရောက်ခဲ့တဲ့အတွက်မနေရတော့လို့လွန်ခဲ့တဲ့တစ်လလောက်ကတည်းကမြို့ကနေစွန့်ခွာထွက်ပြေးလာခဲ့တယ်လို့ပြောဆိုခဲ့ပါတယ်။
သိမ်းပိုက်ခံနောက်ဖက်ကမ်းမှာတင်းငွေနေကဖြတ်တမ်းမောင်းနှင်လာတဲ့အစ္စရေးခီးတဲ့တင်ကားတစီးကိုပါလက်စတိုင်းတနတ်သမားတွေလို့တန်တရာရှိထားသူတွေကပြစ်ခတ်ခဲ့ပြီးခီးတဲ့၅ဦးဒဏ်ရာရကြောင်းဆေးဘက်အကူဝန်တန်းတွေကပြောပါတယ်ဒဏ်ရာအနှဲငယ်ပြင်းထန်တဲ့လူ၂ဦးကိုတော့ရဟတ်ရင်နဲ့ဆေးရုံပို့ခဲ့ကြောင်းမက်ဂန်ဒေးဗစ်အဒွန်ဆေးဘက်အကူဝန်ဆောင်မှုလုပ်ငန်းကပြောပါတယ်တိုက်ခိုက်ခံရမှုတွင်တခြားသူ၃ဦးတို့ကတော့ထိခိုက်ဒဏ်ရာမပြင်းထန်ပါဘူးအစ္စရေးလုံခြုံရေးတပ်ဖွဲ့တွေကတန်တရားရှိသူတွေကိုကျွမ်းကျင်လိမ္မာစွာနဲ့အမြန်ဖမ်းနိုင်ခဲ့တယ်လို့လည်းကာကွယ်ဝင်ကြီးဘဲနီဂန့်စ်ကပြောပါတယ်။တန်တရားရှိသူနှစ်ဦးကိုဖမ်းမိပေမဲ့တတိယတဝက်ကတော့လွတ်မြောက်နေဆဲဖြစ်ကြောင်းဂျော်ဒန်ဘယ်လီအခြေချကောင်စီရဲ့အကြီးအကဲကခန်းရေဒီယိုကိုပြောဆိုထားပါတယ်။အစ္စရေးစစ်တပ်ဘက်ကတော့ကြီးညာချက်ထွက်မလာသေးပါဘူး။အနောက်ဘက်ကဂျော်ဒန်ဘယ်လီကိုတောင်းမြောက်ဖြတ်တန်းတဲ့အဓိကအဝေးပြေးလမ်းမကြီးဖြစ်တဲ့လမ်း90ပေါ်မှာတိုက်ခိုက်ခံရတာဖြစ်ပါတယ်ရှင်။
မိုးကောင်ရေကြတံကိုစိုးစိုးဝါးဝါခန်းဆန်းနေရတဲ့ဆိုမာလီယာနိုင်ငံအနောက်တောင်ပြည်နယ်ကိုကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာကူညီထောက်ပံ့ရေးအကြီးအကဲမာတင်ဂရက်ဖစ်ကတွားရောက်ခဲ့ပါတယ်။ဆိုမာလီယာမှာမိုးကောင်ရေရှားမှုတွေကိုတိုင်းပြည်ရဲ့60ရာခိုင်နှုန်းကျော်လောက်ခန်းဆန်းနေရပြီးလူတန်းတန်းလောက်ဟာအိုးအိမ်ဆွန့်ခွာပြောင်းရွှေ့ခဲ့ကြရပါတယ်။ဒါအပြင်လူ 9.8 တန်းလောက်ဟာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေပါတယ်
။ We fearthat the worst may yet to come. We fear that we will see
အစိုးဆုံးအခြေအနေတွေရောက်လာမှာကိုကျွန်တော်တို့စိုးရင်ပါတယ်အခုကြီးအထောက်အပံ့တွေအစာပေါင်းများစွာတိုးပြီးလိုအပ်လာမှာကိုလည်းကျွန်တော်တို့စိုးရင်ပါတယ်လို့မိုးကောင်ရေရှားတံကိုစိုးစိုးဝါးဝါခံစားနေရတဲ့ဘိုင်အိုဝါမြို့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာမာတင်ဂရက်ဖစ်ကပြောဆိုခဲ့တာဖြစ်ပါတယ်ဘိုဘိုင်အိုဝါမြို့ကိုတွားရောက်ခဲ့ပြီးနောက်အနောက်တောင်ပြည်နယ်အကြီးအကဲအဘဒိုစီရတ်လက်ဖ်တာဂါရင်နယ်လေတွေ့ဆုံခဲ့ပါတယ်အိုက်ဒိုဝါမြို့မှာမိုးကောင်ရေရှားမှုကြောင့်ပြောင်းရွှေ့လာတဲ့ဒုက္ခသည်9,500လောက်ရှိနေပါတယ်ဆိုမာလီယာနိုင်ငံဟာအာဖရိကဥချိုဒေသအတွင်းမိုးကောင်ရေရှားမှုကိုအများဆုံးခံစားရတဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်နှစ်ပေါင်း40အတွင်းမိုးကောင်ရေရှားမှုတန်ကိုအဆိုးဆုံးခံရနေရတဲ့ဒီဒေသကိုတစ်ကမ္ဘာလုံးအတိုင်းအတာနဲ့ဝိုင်းဝန်းကူညီကြဖို့လိုတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကြီးအကဲမာတင်ဂရက်ဖစ်ကပူရီဝါဘောဒိုဝါမြို့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ခင်ဗျာ
ဒီလိုအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိအိုင်းဒိုမီတာ24 kHz 12139အိုင်းဒိုမီတာ40 kHz 8139အိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါလေရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းလာနေမနေ့ခင်သတင်းတွေကိုဆက်လက်တင်ပြပေးနေပါလေရှင်မြန်မာဘက်ကလက်နက်ကြီးတွေနေဆက်ဖြတ်ကျော်ချရောက်မှုနှစ်နိုင်ငံနေဆက်မှာမစင်မချင်းပစ်ခတ်မှုနဲ့ဝေဟင်ပိုင်ရဲ့ချိုးဖောက်မှုဆွဆွဲချက်တွေနဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာသံမကြီးဦးအောင်ကျော်မိုးကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဌာနကတင်းနှင်းကနေနေမှာဆင့်ခေါ်ကန့်ကွက်ခဲ့ကြောင်းဘင်္ဂလားဒေ့ရှ်သတင်းတွေကတင်းနှင်းကနေနေမှာဖော်ပြကြပါတယ်မြန်မာသံမကိုတင်းနှင်းကနေနေမှာထပ်မံဆင့်ခေါ်ပြီးကန့်ကွက်ခဲ့ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီး AK Abdul Momen ကဝန်ကြီးဌာနမှာသတင်းထောက်တွေကိုပြောဆိုခဲ့တဲ့အကြောင်း United News of Bangladesh သတင်းကဖော်ပြပါတယ်မြန်မာတပ်ဖွဲ့တွေပြစ်ခတ်တဲ့မော်တော်ကြီးစံနှစ်ခုဘင်္ဂလားဒေ့ရှ်ကိုစနေနေ့ကချက်ရောက်ခဲ့ပြီးနောက်မှာဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာသံအမတ်ကြီးဦးအောင်ကျော်မိုးကိုဒါကာမြို့တော်ကနိုင်ငံတော် AK ဟာပတ်မာကိုဆင့်ခေါ်ပြီးပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ကြောင်းနိုင်ငံခြားရေးဌာနတာဝန်ရှိသူမီယာမက်မီနူခါပီယာကပြောတာကိုကိုကပီအနာဒိုလူအေဂျင်စီကလည်းဖော်ပြပါတယ်မြန်မာဘက်ကလက်နက်ကြီးတွေဘင်္ဂလားဒေ့ရှ်ဘက်ကိုချက်ရောက်ခဲ့ပြီးတဲ့နောက်ဩဂုတ်လ22ရက်နေ့ဩဂုတ်လ28ရက်နေ့တုန်းကလည်းမြန်မာတပ်မကြီးဆင့်ခေါ်ခံခဲ့ရတယ်လို့ပဲမြန်မာဆရာဘင်္ဂလားဒေ့ရှ်တန်ယုံကလည်းမြန်မာနိုင်ငံသားရဲ့ဌာနကိုဒီကိစ္စနဲ့ပတ်သက်ပြီးပြောဆိုထားကြောင်းလည်းဖော်ပြပါတယ်။သတင်းနှစ်ပတ်အတွင်း3ချိန်ဆင့်ခေါ်ကန့်ကွက်ခဲ့တယ်လို့ဆိုတဲ့သတင်းနဲ့ပတ်သက်လို့မြန်မာစစ်ကောင်စီဘက်ကတော့တစုံတရာပြောဆိုတာမတွေ့ရသေးပါဘူးရှင်။
ရိုဟင်ဂျာဒုက္ခသည်အရေးဟာဘင်္ဂလားဒေ့ရှ်နိုင်ငံအတွက်ထိမှတဲ့ဝင်တော့ဝင်ပိုးတစ်ခုဖြစ်နေတာကြောင့်နိုင်ငံတကာအတိုင်းအဝိုင်းကကူညီဖြည့်ရှင်းပေးချဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကတိုက်တွန်းလိုက်ပါတယ်ရိုဟင်ဂျာပြဿနာဟာဘင်္ဂလားဒေ့ရှ်အတွက်ထိမှတဲ့ဝင်တော့ဝင်ပိုးတစ်ခုဖြစ်နေပါတယ်နိုင်ငံကြီးတစ်ခုဖြစ်တဲ့အိန္ဒိယကလက်ခံထားလို့ရပေမဲ့တိတ်များများစားစားမရှိပါဘူးဘင်္ဂလားဒေ့ရှ်မှာတော့ရိုဟင်ဂျာ တသမတသန်းကျော်ရှိနေပါတယ်။ဒါကြောင့်ရင်ဂျာတွေနေရပြန်နိုင်မဲ့အစီအစဉ်တွေကိုလှုပ်ချဖို့နိုင်ငံတကာအတိုင်းဝိုင်းနဲ့ရောအိန္ဒိချင်းနိုင်ငံအနေနဲ့ပါတိုင်ပင်ဆွေးနွေးနေရတယ်လို့ ANI သတင်းဌာနနဲ့တွေ့ပုံမေးမြန်းခြင်းမှာဝန်ကြီးချုပ်ရှေ့ခ်ဟာစီနာကပြောဆိုသွားခဲ့ပါတယ်။2019ခုနှစ်ကရခိုင်ပြည်နယ်အတွင်းပဋိပက္ခတွေဖြစ်ခဲ့ပြီးစစ်တပ်ကနယ်မြေရှင်းလင်းမှုတွေလှုပ်ဆင်သိမ်းနဲ့ချီတဲ့ရူဝင်ကြတွေထွက်ပြေးသွားခဲ့ပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းကလူမျိုးတုံးစီတဲ့ UN ချက်နဲ့လှုပ်ဆောင်တာဖြစ်တယ်လို့ပြောဆိုခဲ့ပေမဲ့မြန်မာဘက်ကတော့ညှင်းဆုပ်ခဲ့ပြီးရဲစခန်းတွေကိုအကြမ်းဖက်တိုက်ခိုက်ခဲ့တဲ့အတွက်တရားဝင်လှုပ်ဆောင်တဲ့နယ်မြေရှင်းလင်းရေးတခုလို့ပြောဆိုထားပါတယ်။ဒီကိစ္စအတွက် ICJ နိုင်ငံတကာခုံရုံးမှာလူမျိုးတုံးအောင်လှုပ်ဆောင်မှုဆွဆွဲချက်နဲ့မြန်မာနိုင်ငံကိုတရားစွဲဆိုထားပါတယ်။ရူဝင်ကြဒုက္ခသည်ပြဿနာဟာဝင်ရောက်ဝင်မိုးအဖြစ်ဘင်္ဂလားဒေ့ရှ်ဝင်ကြီးချုပ်ကပြောဆိုချိန်မှာပဲတိုင်းပြည်စီးပွားရေးကခိုင်မာအကောင်းနေပြီးတိရိလင်္ကာလိုအကြအတဲ့နဲ့မကြုံနိုင်ဘူးလို့လည်းပြောဆိုခဲ့ပါတယ်
။ဆီယနာတင်ပြီးဖြုတ်ချခံရတဲ့နိုင်ငံတော်အတိုင်းမင်္ဂန်ပုတ်ကိုဒေါင်ဆန်းစုကြည်ကိုရွေးကောက်ပွဲမတမာမှုဆွဆွဲချက်နဲ့အလုတ်ကျန်းတဲ့ထောင်ဒဏ်3နှစ်ချမှတ်တဲ့ကိစ္စကိုဥရောပသမ္မတ EU ကတနင်္ဂနွေနေ့မှာပြစ်တင်ရှုတ်ချလိုက်ပါတယ်။ဒေါင်ဆန်းစုကြည်ကိုရွေးကောက်ပွဲမတမာမှုအတွက်ဆိုကအလုတ်ကျန်းတဲ့ထောင်ဒဏ်3နှစ်နေပြည်တော်အချင်းထောင်တရားရုံးကတောက်ချန်နေမှာချမှတ်တာဖြစ်ပါတယ်။ဒေါင်ဆန်းစုကြည်ကိုတရားနှီးလမ်းမချစွာနဲ့အလုတ်ကျန်းတဲ့ထောင်ဒဏ်3နှစ်ထပ်ပြီးတော့ချမှတ်တဲ့ကိစ္စကို EU ကရှုတ်ချကြောင်းအခုချိန်ထိဒေါင်ဆန်းစုကြည်ဟာအမှု7ခုအတွက်ထောင်ဒဏ်20ရင်ဆိုင်နေရပြီးနောက်ထပ်ဆွဲချက်အများအပြားချမ်းရှိနေသေးကြောင်း EU ရဲ့ထိတ်တန့်တမန်ဂျိုးဆက်ဘိုရက်က Twitter လူမှုကွန်ရက်မှာရေးသားခဲ့တာဖြစ်ပါတယ်ရှင
်ပါကစ္စတန်နိုင်ငံမှာရေဘေးတံအဆိုးအဝါဆုံးခံစားရတဲ့စင်တပြည်နယ်မှာဝမ်ရှော်ယောဂါနဲ့ငှက်ဖျားယောဂါတွေဖြစ်နေတယ်လို့ပြည်နယ်ကျန်းမာရေးဝန်ကြီးအဇရာပီချိုဟိုကတနင်္လာနေ့မှာပြောဆိုလိုက်ပါတယ်မှတ်တမ်းတွေအရပြည်နယ်အတွင်းဝမ်ပြက်ဝမ်ရှော်ဖြစ်ပွားသူ 33,400 နဲ့ငှက်ဖျားဖြစ်ပွားသူ 4,400 ရှိသွားပြီလို့ပြည်နယ်ကျန်းမာရေးဝန်ကြီးဌာနကပြောဆိုပါတယ်ရေဘေးဒုက္ခသည်တွေအကြားအရေးပြားမှာဖြစ်တဲ့ယောဂခံစားသူ 3,000 ကျော်ဝေကိုက်ခံသူ 100 ယောက်ကျော်ရှိတယ်လို့ပြောဆိုထားပါတယ်ခင်ဗျာသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့အတူကျွန်တော်ဇော်မိုးကျော်တို့တင်ပြခဲ့တာပါအခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လင်းมาဖြစ်ပါတယ်ပါကစ္စတန်မှာရေပင်းသင့်ပြည်သူ5တန်းဝန်းကျင်လောက်ရေကြောင့်ကူးစစ်တဲ့ယောဂါတွေနဲ့တွေ့ကြုံရခြင်းရှိနေပါတယ်ဒါကြောင့်အမေရိကန်ဒေါ်လာ5တန်းပိုးလောက်ဆေးဝါးတွေအရေးပေါ်အကူအညီလိုအပ်နေပါတယ်နိုင်ငံတော်ဝန်ပြည်သူ33တန်းလောက်ရေပင်းသင့်နေပြီးသူတို့ထဲကတဝက်နီးပါးလောက်ဟာကလေးငယ်တွေဖြစ်တယ်လို့ AP သတင်းတဲ့ရင်ပြောဆိုပါတယ် AP သတင်းကိုအခြေခံပြီးနားလောင်ကတင်ပြထားပါတယ
်ပါကစ္စတန်နိုင်ငံမှာရေဘေးကြောင့်ဝမ်ပြက်ဝမ်ရှော်ယောဂါတုတ်ကွေးငှက်ဖျားပိုလီယိုအကျောပြော့ယောဂါနဲ့ COVID-19 ယောဂါတွေဆက်ပြီးတော့ဖြစ်လာနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ကသတိပေးနေပါတယ်ရေနဲ့မိလာစနစ်ပျက်စီးသွားတဲ့ရေဘေးတင်ဒေတာတွေမှာပိုဖြစ်များလာနိုင်တယ်လို့လည်း WHO ကသတိပေးပါတယ်ငှက်ဖျားယောဂါခံစားနေရတဲ့အသက်82နှစ်အရွယ်လာလ်အလီဟာကာရာပိုအရကတပ်ပေါ်ဘော်ဒါရွာမှာဆရာဝန်ရှိတဲ့အစိုးရဆေးပိကန်းရှိမှာဆေးကုတမှုရမလားဆိုပြီးတော့စောင့်ဆိုင်နေရသူဖြစ်ပါတယ
်။ I've been lying here since the last 3 days.
ဒီနေရာမှာလဲပြီးစောင့်နေရတာ3ရက်ရှိပါပြီ။တက်တာလောင်အနားယူရင်းစောင့်နေတာပါ။ထနိုင်တဲ့အခါကျမှဆေးတော့ဝင်နိုင်မှာဖြစ်ပါတယ်။
သူနေတဲ့အိမ်လဲရင်းနဲ့မျောပါသွားတဲ့အတွက်နေစရာမရှိတော့တဲ့အယ်လီကအကူအညီတွေရမလားဆိုပြီးတော့ဆေးခန်းရှိမှလဲလျောင်းရင်ရက်ချီဆောင်ဆိုင်နေတာပါ
။နေကိုကြီးပြန်နေရတော
့ I voted for the Pakistan
Pakistan ပြည်သူ့ပါတီကိုကျွန်တော်မဲပေးခဲ့တာပါ။ဒါဒါမှသူတို့ဒီကိုလာကြည့်ပေါ်တော့မရသေးပါဘူး။ဒီမှာချင်းနေတိတ်ပေါ်ပါတယ်။ချင်းအောင်နေလိုပါတယ်။စားစရာတွေလည်းလိုပါတယ်။ကျွန်တော်ကလေး၃ယောက်လဲနေထိုင်မကောင်းဖြစ်နေတာပါ။ကျွန်တော်တို့ကိုအကူအညီမဲ့သူဘယ်သူမှမရှိပါဘူး။
သူစောင့်နေတဲ့ဆေးခန်းမှာတာဝန်ကျဆရာဝန်လည်းမရှိသလိုအနီးဆုံးဆေးရုံကတော့မိုင်60ကျော်ဝေးတဲ့နိုင်ငံတောင်ပိုင်းစူကာမြို့မှာပဲရှိတာပါရေဘေးသင့်ပြည်သူတွေအတွက်အကူအညီလုံးဝမလုံလောက်တော့တာကြောင့်လူသားချင်းစာနာမှုအကူအညီတွေတိုးပေးဖို့လိုတယ်လို့စေတနာဝန်ထမ်းတွေကပြောပါတယ်စေတနာဝန်ထမ်းလှုပ်ကင်နေသူဂျန်မိုဟာမတ်ကအခုလိုပြောပါတယ်
I don't see where funds
are going. ဘယ်နာငွေတွေပဲရောက်ကုန်တယ်လဲမသိပါဘူး။ကျွန်တော်အကြောင်းပြောရရင်ကျွန်တော်ကလူမှုရေးအဖွဲ့ထောင်ထားတာလည်းမရှိသလိုအဖွဲ့စည်းတစ်ခုကိုဖွင့်ထားတာလည်းမဟုတ်ပါဘူး။ကျွန်တော်ចောင်းသူចောင်းသားတွေနဲ့ယင်းနေတဲ့မိတ်ဆွေတွေစီကအလူငွေပဲကောက်တာပါ။သူတို့လည်းတတ်နိုင်သလောက်ကလေးပဲထည့်နိုင်ကြပါတယ်။ ရေဘေးသင်းတို့ပျက်စီးသွားတာကြည့်ပါအောင်အဲ့ဒီအတွက်တင်ဒေါ်လာဘီလီယံနဲ့ချီလိုအပ်ပါတယ်ကျွန်တော်တို့ကတော့အကူအညီလုံးဝမရတဲ့လူတွေစီလလန်းမိတဲ့လောက်လိုက်ပြီးကူညီနေပါတယ
်ဒီလောက်များပြားလုံးလာတဲ့လူတွေကိုနေရပြောင်းရွှေ့ပေးနေရတဲ့ကြားကကျန်းမာရေးစောင့်ရှောက်မှုကလည်းမရှိတဲ့လောက်ဖြစ်နေတာကြောင့်ယောဂဗျာတွေကူးဆက်ပြန့်နှံ့လာမှာကိုစိုးရိမ်မှုတွေလည်းတိုးလာနေပါတယ်ရှိပေးကြောင့်လူပေါင်း5သန်းလောက်နေရပြောင်းရွှေ့ထားတဲ့အချိန်မှာရေကြောင့်ကူးဆက်တဲ့ယောဂါနဲ့တေဆုံးနိုင်သူကရေပေးကြောင့်တေဆုံးရသူထက်ပိုများနိုင်တယ်လို့ကျွမ်းကျင်သူတို့ရဲ့ဆိုရင်မှုတွေတိုးလာနေရတဲ့အများတိကပ်ပေးအခြေအနေကိုအစိုးရကနှီးပြတ်ဟာတရချမှတ်ပြီးတော့ကင်တွယ်ဖို့လိုတယ်လို့လည်းထောက်ပြရတဲ့ရှိပါတယ်ပါကစ္စတန်သဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးအာဏာပိုင်ရဲ့စက်တင်ဘာလ3ရက်နေ့အဆိုအရမိုးတဲထံပြီးရေကြီးရေရှမ်းမှုကြောင့်24နိုင်အတွင်းလူ26ဦးထပ်မံသေဆုံးခဲ့ရပါတယ်။လတ်တလောမိုးရာသီကာလဂျွန်လလည်းနောက်ပိုင်းမိုးကြီးရေရှမ်းရာကလူပေါင်း1300ဝန်းကျင်သေဆုံးခဲ့ရပြီးထိခိုက်ဒဏ်ရာရသူက12588ဦးထိရှိပါတယ်။အဆိုအရနောက်ဆုံးထုတ်ပြန်တဲ့အစီအင်းတွေအရပါကစ္စတန်နိုင်ငံမှာရေဘေးသင့်ပြည်သူ33သန်းကျော်ရှိပါတယ်။မိုးတဲ့ထမင်းရေကြီးရေရှမ်းမှုကြောင့်နိုင်ငံတော်မှိုင်ပေါင်း 3,500 လောက်အရှိရှိတဲ့လမ်းတွေပျက်စီးခဲ့ရပြီးတော့တတား143စင်းနဲ့ထိခိုက်ပျက်စီးခဲ့ရတဲ့အပြင်လူနေအိမ်ကြီးပေါင်း 1,046 တန်းလောက်လည်းထိခိုက်ပျက်စီးခဲ့ရတာဖြစ်ပါတယ်
။နားလောင်ပြောပြသွားတာပါခင်ဗျာ။အမေရိကန်နိုင်ငံမွန်တာနာနဲ့ဝိုင်ယိုမီပြည်နယ်တွေမှာရှိတဲ့ Yellowstone အမျိုးသားဥယျာဉ်ကအနှစ်150မြောက်နှစ်ပတ်လည်ပွဲကိုဆင်နွှဲရမှာဥယျာဉ်ကိုစတင်ထူထောင်ခြင်းကအာတမနှင်ထုတ်ခံခဲ့ရတဲ့နေရင်မူလတိုင်းရင်သားမျိုးနွယ်စုတွေရဲ့ဇာတ်ကြောင်းတွေကိုပြောကြားပြသစင်နေနေပါတယ်။ VOA သတင်းတောက်နတ်တရှာမိုဂိုဖာယာသတင်းဆောင်ပါကိုဥတင်ပေါင်းတန်းကဆက်ပြောပြမှာပါ
။ Yellowstone အမျိုးသားဥယျာဉ်ဟာရေဘူးရေစမ်းအပါဝင်အံ့ဩစရာသဘာဝအလှနဲ့ကမ္ဘာမှာနာမည်ကြီးပါတယ်။ဒါပေမဲ့လူမသိကြတာကတော့ဒီနေရာမှာအ ਨੇ စုံနှစ်ပေါင်းတောင်းတထောင်နေထိုင်ခဲ့ကြပြီးအမျိုးသားဥယျာဉ်ဖြစ်စတင်သတ်မှတ်လိုက်တော့အာရဗနှင့်အထုတ်ခံခဲ့ကြရတဲ့ဌာနေတိုင်းသားတွေရဲ့စက်ကြောင်းတွေပဲဖြစ်ပါတယ်။တမိုင်းကြောင်းကိုပြောတဲ့အခါလူပြူတွေကဒီနေရာကိုတွေ့ရှိခဲ့တာအပေါ်မိမောင်းထိုးပြီးပြခဲ့ကြတာကိုနှစ်ပေါင်း150ကြာတဲ့အခါကြမှာတာအဲ့ဒီဌာနေတိုင်းသားအမေရိကန်တွေနေထိုင်ခဲ့ကြတဲ့ရိုးရာတဲတွေကို Yellowstone မှာပထမဆုံးစမြင်ကြရတော့တာပါဒီမြန်မာနေထိုင်ခဲ့ကြသူတွေကသူတို့စက်ကြောင်းကိုစပြောခွင့်ရကြပါတယ်150မြောက်နှစ်ကိုဆင်နွှဲခဲ့ကြရမှာ Yellowstone နဲ့ဆက်နွယ်နေတဲ့ဌာနေတိုင်းရင်းသားတွေရဲ့တမိုင်းကိုဖော်ထုတ်ပြတာတဲ့ယဉ်ကျေးမှုပွဲလမ်းတွေနဲ့စုဝေးကြတာတွေပါဝင်ခဲ့ပါတယ်ရှိုရှုံးဘန်နော့ခ်မိသားစုဟာနောက်ဆုံးနှစ်အထုတ်ခံခဲ့ရတဲ့မိသားစုတွေထဲကမိသားစုတစ်စုဖြစ်ပါတယ်အဲ့ဒီမိသားစုကဆင်းသက်လာတဲ့ Winona Tindori ကအခုလိုပြောပါတယ
် My grandma told me not to come here
ကျမအဖွားကဒီကိုမသွားဖို့ပြောပါတယ်ရှင်ဒီအကြောင်းတွေကိုလည်းမပြောဖို့မှားပါတယ်ဘာကြောင့်လဲဆိုတော့သူကြီးပြည့်ရမြေကနေတရိတ်ဆန်တွေမောင်းထုတ်ခံရသလိုမျိုးအထုတ်ခံခဲ့ရတဲ့သတိရစရာအတိတ်ဆိုးဖြစ်နေတာကြောင့်မထွက်သွားဘရော့မှာပြင်မလာနေလို့အပြောခံရပြီးတော့သူကလည်းဘရော့မှာပြင်မလာတော့ပါဘူ
းဌာနေတိုင်းသားပကြီးဆရာတွေရဲ့ပကြီးလက်ရာတွေကိုဌာနေတိုင်းသား Blackfoot လူမျိုးရှေ့နေနဲ့ပကြီးဆရာ Evan Thompson ကပြသခဲ့ပြီးအခုလိုဆိုပါတယ
် So ledger art is what I would call a semi-traditional form of plains Indian art. Historically men would
စင်းကိုင်စာအုပ်စာမျက်နှာမှာဆွဲတဲ့ပကြီးဟာရိုးရာတပိုင်းလွင်ပြင်နေဌာနေတိုင်းရင်းသားအမှုပညာဖြစ်ပါတယ်။တမိုင်းမှာတော့စစ်မှတ်တမ်းတွေကိုတဲရွက်ဖင်ကတရေဒါမှမဟုတ်စီအင်းကြီးကတရေတွေမှာပုံဆွဲထားလိမ့်ရှိပါတယ်။ဒါပေမဲ့ဌာနေတိုင်းရင်းသားတွေအတွက်တိကျနေရာသတ်မှတ်ချထားပြီးကျွဲတွေပျောက်ကွယ်သွားတာနဲ့အတူတရေကလည်းရှားပါလာပါတယ်ဒီတော့တမိုင်းနဲ့မိသားစုမတန်းရေးဆွဲဖို့ဆက်ကူတွေကိုရှားရပါတယ
်မြေကိုပြန်တောက်ယူကြလို့အတိတ်ပဲရတဲ့တချင်းကိုရေးဖွဲ့တီးဆိုသူဌာနေတိုင်းရင်မုစကိုကီလူမျိုးအတန်မြင့်အဆိုတော်ခရစ်စတန်ကန်ကောကအခုလိုတီးဆိုပြီးတဲ့နောက်ပြောပါတယ်
Obviously people aren't going to inhabit Yellowstone
လူတွေက Yellowstone ကိုလာပြီးနေထိုင်မှာမဟုတ်တာရှင်းပါတယ်ဒါကအမျိုးသားဥယျာဉ်မှာကျွန်တော်တို့ကယဉ်ကျေးမှုကိုသိစေချင်ပါတယ်ဒီနေနဲ့အမေရိကန်တက်လွှားမှာမူရင်းနေထိုင်ခဲ့ကြတဲ့ဌာနေတိုင်းရင်းမျိုးနွယ်စုတွေကိုအတိအမှတ်ပြုစေချင်ပါတယ်။တိတယ်မှာကျမတို့ကတီးတန့်နေမြေလောက်ပဲမဟုတ်တယ်လို့ကာစီနိုတို့ဌာနေတိုင်းရင်းသားရိုးရာပွဲတို့လောက်ပဲမဟုတ်ပါဘူး။ကျမတို့မှာနက်ဆိုင်နဲ့ယဉ်ကျေးမှုအမွေရှိပါတယ်။ကျမတို့အတွက်အရေးကြီးတဲ့အရာတွေအများကြီးရှိပါတယ
်။ဌာနေတိုင်းရင်းသားမျိုးနွယ်စုအမျိုးမျိုးကကကြေးသေးတွေကမုံမခပင်တက်ကိုင်းတွေနဲ့ပြောင်းတော်ဝပုံကိုတိုးဖို့အသက်တွင်းထားတာကို ထာနေတိုင်းမျိုးနယ်စုအမှုပညာရှင်ပက်တီဘော့စ်ကအခုလိုပြတာပြောဆိုပါတယ
် And for a lot of years I didn't know how to feel whether I
ဒီတော့နေပြတဲ့အတွက်ပဲနှစ်ပေါင်းများစွာဖြစ်ခဲ့တော့ဘယ်လိုခံစားရမယ်မှန်းကျွန်မမသိတော့ပါဘူးသူတို့ကုံယူတဲ့နီမျိုးနဲ့ဒီမျိုးဘောကဒီလူတွေကယုံကြည်မှုအပြည့်နဲ့လှူဆောင်ကြတာတကယ်ကိုအရေးကြီးပါတယ်
။မြို့သားဥယျာဉ်မှုကမ်ချိုရီကတော့အခုလိုဆိုပါတယ
်
။ Yellowstone အမျိုးသားဥယျာဉ်မဖြစ်ခင်ဟိုးရှိရှိကလေးကဒီမြေမှာသူတို့ရှိခဲ့တာပါ။ပိုပြီးကောင်းကောင်းလုံနိုင်အောင်ကူညီကြဖို့ကျွန်တော်တို့ကသူတို့နဲ့ဆက်ဆံလုပ်ကင်ခဲ့ပါတယ်။အထူးသဖြင့်နှစ်150မပြည့်ခင်နှစ်မှာပါဥယျာဉ်ဆိုင်ရာဝန်ဆောင်မှုဌာနကအမေရိကန်သမိုင်းကိုကောင်းကောင်းဆိုဆိုပြောဖို့တာဝန်ရှိပါတယ်
။အခုလိုဆက်ဆံလုပ်ကိုင်းတာဟာတစ်ချိန်တည်းမဖြစ်ဖို့အရေးကြီးပါတယ်။ဒါကအနာဂတ်မှာဌာနီတိုင်းသားတွေနဲ့ပုံပြီးဆက်ဆံလုပ်ကိုင်းဖို့ပြန်ဆက်မှတ်ဖြစ်ပါတယ်လို့ချိုလီကပြောပါတယ်ခင်ဗျာ
။ဥတည်မောင်တန်းတင်ပြသွားတာပါ။ဆက်လက်ပြီးတော့သတင်းဆောင်မတစ်ပုဒ်ကိုတင်ပြပါအောင်မယ်။အင်္ဂလိပ်ဘာသာစကားလေ့လာသူတွေဟာအခြေခံစကားလုံးဝါကြအတားသူနဲ့သဒ္ဓါအပြင်ခင်နဲ့အညီပြောင်းလဲနေတဲ့အင်္ဂလိပ်ဘန်စကားအသုံးအနှုန်းတွေကိုလည်းလေ့လာကြရပါတယ်။ VOA သတင်းတောက် Mike O'Sullivan ပေးပို့ထားတဲ့သတင်းစာကို Matt Ethan စင်ကဆက်လက်ပြောပြမှာဖြစ်ပါတယ်
။ To you, the British public.
ဂျူလိုင်လ9ရက်နေ့ဗြိတိန်ဝင်ကြီးချုပ်ဘောရစ်ဂျွန်ဆန်ရာထူးကနေနှုတ်ထွက်ဖို့ဆုံးဖြတ်တဲ့အကြောင်းကြေညာတဲ့မိန့်ခွန်းမှာတဒါမှားနေတဲ့အမေရိကန်စကားစုကိုတုံးသွားခဲ့ပါတယ်
။ And I want you to know how sad I am.to be giving up the best job in the world but them's the breaks
ကဘာအကောင်ဆုံးအလုပ်ကိုဆွလွတ်လိုက်ရမှာအင်မတန်ဝမ်းနည်းမိတဲ့အကြောင်းသိစေချင်ပါတယ်ဒါပေမဲ့ဒါကလည်းဖြစ်လေတဲ့အကြောင်းအကောင်းပဲလीဆိုပြီးတော့ them's the breaks ဆိုတဲ့ American English အသုံးအနှုန်းကိုတရားအမှားနဲ့ပြည်တွင်းဝင်ကြီးချုပ်ဟောင်းရဲ့မိန့်ခွန်းထဲမှာထည့်ပြောသွားတာကိုနားမလည်လိုက်တဲ့သူတွေလည်းများခဲ့ပါတယ် lucky break ဆိုရင်တော့ကံကောင်းတဲ့ဖြစ်ရပ်ကိုဆွလွတ်တာဖြစ်ပြီး bad break ဆိုရင်တော့ကံမကောင်းတဲ့အခြေအနေကိုပြောတာပါdamp the break ဆိုတဲ့အသုံးအနှုန်းကဘီလီယက်ထိုးကစားနည်းကနေဆင်းသက်လာတာဖြစ်ပြီးစီထားတဲ့ဘီလီယက်ဘောလုံးတွေပြန့်သွားအောင်လို့ပထမဆုံးအကြိမ်ထိုးရတဲ့သူရဲ့ကံကိုရင်းညွှန်းပြောဆိုရလဲဖြစ်ပါသည်ဗီဒီယိုဝင်ကြီးချုပ်ဟောင်းဂျွန်ဆန်ပြောသွားတာမျိုးကအပြင်အရက်သုံး EDM ဘန်းစကားတစ်မျိုးဖြစ်ပါသည်Mentor Language Institute ကျောင်းမှာလုပ်ငန်းသုံးအင်္ဂလိပ်ဘာသာစကားအပြင်စကားပြောအသုံးအနှုန်းတွေကိုပါသင်ပေးပါတယ်။အရက်သုံးဘန်းစကားကဘာသာပြန်ရတာမလွယ်ပေမဲ့လည်းနားလည်လို့ရတဲ့အကြောင်း Slangman ဖတ်စာအုပ်တွေရေးရသူ David Burke ကပြောပါတယ်
။ For example, to anybody in the US, if I said
ဥပမာအမေရိကန်မှာ I am having a blast လို့ပြောရင် I am having a great time, I am having a ball ကျွန်တော်ပျော်နေတယ်လို့ဆိုလိုတယ်ဆိုတာကိုကြားတဲ့သူကနားလည်ပါတယ်။
နောက်အသုံးများတဲ့ American ဘန်းစကားကတော့ cool ဖြစ်ပါတယ်။ land လို့ဆိုရတာဖြစ်ပါတယ်။ဒီသုံးကနေတဆင့် chill ဆိုတာမျိုးကိုသုံးပြီးတော့ relax စိတ်လျှော့အနားယူနေတာကိုဆိုလိုတာပါ။ပြည်သူနိုင်ငံကအင်္ဂလိပ်စာသင်နေတဲ့ကျောင်းသားတစ်ယောက်ကဒီအသုံးတွေအားလုံးကိုရောပြီးတော့သုံးတယ်လို့သူကပြောပါတယ်
။ I used to use chill, cool. How you doing too?
chill, cool, land How you doing? နေကောင်းလားစတဲ့ဘန်းစကားတွေကိုအသုံးများတဲ့အကြောင်းသူကပြောပါသည်။အသုံးများတဲ့အင်္ဂလိပ်စကားပြောတွေကိုအတူကောက်သုံးတတ်ကြတဲ့အကြောင်းစာရေးဆရာ David Burke ကပြောပါသည်
။ We take I do not know but no one says that it's
right. I do not know ကျွန်တော်မသိဘူးလို့ပြောရင်ရှေ့တော့ I don't know လို့အတူပြောရင်လည်း I don't know ဆိုပြီးအတူဆုံးသုံးလုံးလာကြပြန်ပါတယ်။
တခါတလေကြာရင်စကားနဲ့တော့မပြောတော့ဘဲအမူအရာနဲ့ဆက်သွယ်ကြပါလိမ့်။အင်္ဂလိပ်စာလေ့လာနေတဲ့မက္ကဆီကိုကျောင်းသူတယောက်ကတော့ပါတီဆိုတဲ့အသုံးအနှုန်းကိုကာဝဲအဖြစ်ပဲသိထားတာဖြစ်ပြီးနိုင်ငံရေးပါတီဆိုတဲ့တခြားအသုံးအနှုန်းရှိမှန်းမသိခဲ့ဘူးလို့သူကပြောပြပါလိမ့်
။ Party we use for when you hang out with
မက္ကဆီကိုမှာကပါတီဆိုရင်ကာဝဲလို့ပဲသိထားတာ။ဒီမှာကအစိုးရတွေမှာဒီအသုံးအနှုန်းကိုထည့်ပြောကြတာတော့ကြားကြချင်းနားမလည်ခဲ့ပါဘူး။
ရုပ်ရှင် TV ဇာတ်လမ်းတွေနဲ့လူမှုကွန်ရက်တွေကနေတဆင့်ဘန်းစကားအသုံးအနှုန်းတွေပြန်သွားတာပါ
Actually I know that
ဟုတ်တယ်လူမှုကွန်ရက် YouTube Instagram ကနေတဆင့်သိတာပ
ါအထူးသဖြင့်လူငယ်တွေကနေတဆင့်တာမန်စကားလုံးတွေကနေဘန်းစကားအဖြစ်အသွင်ပြောင်းလဲတတ်ပါတယ
် If the party or movie is good that party or movie is either lit or fire
ပါတီကဝဲကပြောစရာကောင်းတယ်ဒါမှမဟုတ်လေရုပ်ရှင်ကကောင်းတယ်ဆိုရင် lit ဒါမှမဟုတ် fire ဆိုပြီးတော့လမ်းလေလို့ပြောကြတဲ့အကြောင်းစာရေးဆရာ Burke ကရှင်းပြပါတယ်အမြင်နဲ့ခင်တဲ့တပြေးညီပြောင်းလဲနေတဲ့ဘန်းစကားတွေကိုအင်္ဂလိပ်စာလေ့လာနေတဲ့နိုင်ငံတကာကျောင်းသားတွေသာမကမိခင်ဘာသာစကားအင်္ဂလိပ်လို့ပြောနေတဲ့သူတွေတောင်မှအမိလိုက်ပြီးတော့လေ့လာနေကြရတာဖြစ်ပါတယ်ရှင
်မအီဒါဇင်ပြောပြသွားတာပါ VO ရဲ့အတန်လွင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါခင်ဗျာ Thank you.
American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ American ပြည်တော်စုမှာ September လရဲ့ပထမဆုံးတနင်္လာနေ့ကိုအလုတ်သမားနေ့အဖြစ်သတ်မှတ်ကျင်းပပါတယ်။ American ပြည်တော်စုတိုးတက်ကြီးပွားလာအောင်ပါဝင်ထမ်းဆောင်ကြတဲ့အလုတ်သမားတွေကိုဂုဏ်ပြုတဲ့အနေနဲ့ကျင်းပတာဖြစ်ပါတယ်။အလုတ်သမားနေ့ဟာနွေရာသီရဲ့နောက်ဆုံးနေ့အဖြစ်တရားဝင်သတ်မှတ်ထားတဲ့နေ့လည်းဖြစ်ပါတယ်။အဲ့ဒီနေ့ဟာအလုတ်ပိတ်ရက်ဖြစ်တဲ့အတွက်မိတ်ဆွေအပေါင်းအသင်းတွေမိသားစုတွေစုဝေးပြီးအိမ်အပြင်ဘက်မှာချက်ပြုတ်စားတောက်ကြတာတွေရေကူးကြတာတွေစသဖြင့်နွေရာသီမှာလုပ်နိုင်တဲ့အပန်းဖြေပျော်ပွဲရွှင်ပွဲတွေကိုနောက်ဆုံးအခွင့်အရေးအနေနဲ့လုပ်ကြပါတယ်။ဒါပေမဲ့လည်းဒီအလုတ်သမားနေ့ဖြစ်ပေါ်လာတဲ့အကြောင်းရင်းကတော့ပျော်ရွှင်စရာအကြောင်းတွေမဟုတ်ပဲလောဘတွေမတည်ငြိမ်မှုတွေသွေးထွက်တန်ယုံမှုတွေနဲ့ဖြစ်လာခဲ့ရတာပါ19ရာစုအမေရိကန်ပြည်တွင်းစစ်လွန်ကာလဟာဆက်မှုစတင်ထွန်းကားလာတဲ့ကာလဖြစ်ပြီးဆက်မှုလုပ်ငန်းရှင်ကြီးတွေပေါ်ထွန်းလာပါတယ်။ချမ်းသာကြွယ်ဝပြီးဩဇာအာဏာရှိတဲ့စီးပွားရေးလုပ်ငန်းရှင်တွေဆက်မှုလုပ်ငန်းရှင်တွေဥပမာအားဖြင့် Cornelius Vanderbilt တို့လိုလုပ်ငန်းရှင်ကြီးတွေပေါ်ထွန်းလာပါတယ်။ Andrew Carnegie, JP Morgan နဲ့ John D. Rockefeller တို့လိုလုပ်ငန်းရှင်ကြီးတွေဟာစီးပွားရေးထည့်ထွင်လာမှုတွေတိုးပွားလာတဲ့စံသက်တီထွင်မှုတွေမြောက်များစွာသောရွှေပြောင်းအလုပ်သမားတွေစတဲ့အခြေအနေတွေတိုက်ဆိုင်ပေါင်းစုမှုဟာနေဖြစ်ပေါ်လာတဲ့အခွင့်အလန်းတွေကိုအမိအယာစုပ်ကိုင်ပြီးအလွန်ကြီးမားတဲ့စီးပွားရေးနယ်ပယ်တွေစီးပွားရေးအခွင့်အလန်းတွေကိုဖန်တီးခဲ့ကြပါတယ်။သူတို့ဟာတကယ်လို့အပ်နေတဲ့အလုပ်အကိုင်နဲ့အခွင့်အလန်းတွေကိုဖန်တီးပေးခဲ့ပါတယ်။ဒါပေမဲ့လည်းသူတို့လုပ်ငန်းတွေမှာလောဘဇောတိုက်ပြီးအလုပ်သမားတွေအပေါ်မှာခေါင်းပုံဖြတ်အမျက်ထုတ်ကြပါတယ်။အလုတ်သမားတွေဟာစက်ယုံထဲမှာပင်ပင်ပန်းပန်းအလုတ်လုပ်ကြရပါတယ်စက်ယုံနေမိုင်းနေမှာတနေ့ကို12နာရီလောက်အလုတ်လုပ်ရပြီးတပတ်ကိုပိတ်ရမရှိ9ရက်လုံးအလုတ်လုပ်ကြရပါတယ်ဒါပေမဲ့လည်းလောက်ခလာစားကတော့အသက်ရှင်ရုံနေထိုင်စားတောက်ဖို့လောက်ပဲရပါတယ်1880ကျော်နှစ်တည်းအားစပြီးအလုတ်သမားတွေဟာသူတို့ရဲ့အခြေအနေတွေတိုးတက်ကောင်းမွန်လာအောင်လုပ်ဖို့ကြိုးပမ်းလာကြပါတယ်အလုတ်သမားတမကတွေကိုစတင်ဆက်သွယ်ဝင်ရောက်လာကြပါတယ်တချို့အလုတ်သမားတမကတွေက18ရာစုလောက်ကလေးကဖွဲ့စည်းပေါ်ပေါက်ခဲ့ကြတာပါအလုတ်သမားတွေဟာလောက်ခလာစာတိုးပေးဖို့ကောင်းမွန်စွာဆက်ဆံဖို့လုပ်ငန်းခွင်တွေပုံမှုကောင်းမွန်လုံခြုံဖို့နဲ့အမေရိကန်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်လာမှုမှာအလုတ်သမားတွေရဲ့အခမ်းကဏ္ဍကိုထက်သွင်းအသိအမှတ်ပြုဖို့တောင်းဆိုလာကြပါတယ်သူတို့ရဲ့တောင်းဆိုချက်တွေမရတဲ့အခါဆန္ဒပြတာတွေလုပ်ကြပါတယ်ဒါပေမဲ့ဆန္ဒပြပွဲတွေဟာအလွန်အန္တရာယ်များပါတယ်ဆန္ဒပြပွဲဖြုတ်ခွဲသူတွေလက်နက်ကင်လူစိုးလူမိုက်တွေကိုလုပ်ငန်းရှင်တွေကပိုက်ဆံပေးငှားရမ်းကဆန္ဒပြမှုတွေကိုဖြုတ်ခွဲပြီးလုပ်ငန်းခွင်ကိုပြန်ဝင်စီခိုင်းတာမျိုးတွေမကြာခဏကြုံကြရပါတယ်။ဆန္ဒပြအလုပ်သမားတွေဟာဒဏ်ရာရတာတွေရှိပေမဲ့ပုံမတက်ကြွလာကြပါတယ်။ထင်ရှားတဲ့ဖြစ်ရပ်တစ်ခုကတော့ရှီကာဂိုမြို့ကဖိုးလ်မန်ဆန္ဒပြပွဲဖြစ်ပါတယ်။ဖိုးလ်မန်ယထာလန်းနဲ့ယထာကုမ္ပဏီကအလုပ်သမားတွေကိုလစာဖြတ်တောက်တာအလုပ်ထုတ်တာတွေကြောင့်ဆန္ဒပြတာကိုပြည်ထောင်စုတပ်တွေခေါ်ပြီးရရဆက်ဆက်နှိမ်နှင်းခဲ့တဲ့အတွက်အလုတ်သမား30တိတ်ဆုံးခဲ့ပါတယ်။တိုက်ဆိုင်စွာပဲအဲ့ဒီနေရာသမရဂရိုဗာကလီဖလန်ဟာအလုတ်သမားနေတတ်မှတ်ပြီးအလုတ်ပိတ်ရက်အဖြစ်တတ်မှတ်ဖို့ဥပဒေချမ်းကိုအတည်ပြုလက်မှတ်ထိုးတဲ့နေ့ဖြစ်ပါတယ်။အလုတ်ကြိုးစားတဲ့အမေရိကန်တွေဟာတိုင်းပြည်ရဲ့အဓိကကြော်ရုပ်ဖြစ်ပါတယ်။လူလက်တန်းစားတွေကအမေရိကကိုတိဆောက်တာပါ။အလုတ်သမားတမကတွေကလူလက်တန်းစားတွေကိုတိဆောက်ပေးပါတယ်လို့သမရဂျိုးဘိုင်ဒန်ကပြောဆိုခဲ့ပါတယ်လူလက်တန်းစားတွေရဲ့ဘဝဆက်လက်တည်ရှိနေဖို့တမကတွေကလှုပ်ဆောင်ပေးခဲ့တာပါအလုတ်သမားနေမှာကျွန်တော်တို့အလုတ်သမားအားလုံးကိုဂုဏ်ပြုပါတယ်သူတို့ရဲ့အထွန်းရှည်တည်တံ့တဲ့လှုပ်ရှားမှုဟာကျွန်တော်တို့တိုင်းပြည်ရဲ့စီးပွားရေးတိုးတက်ပြီးတိုင်းပြည်ပုံမှုအင်အားတောင့်တင်းလာစေပါတယ်လို့သမရဂျိုးဘိုင်ဒန်ကဂုဏ်ပြုပြောဆိုခဲ့ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင်
အခုထုတ်လွှင့်ခဲ့တဲ့အာဘော်ကဟာအာဘော်ကတော့အမေရိကန်အစိုးရအာဘော်သာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းသိစေအပ်ပါတယ် VOA ကတနင်္လာနေ့မနေ့ပဲအတန်းလွင့်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်မကြာမီပဲသတင်းဆောင်မတွေအပတ်စဉ်ကာလတွေကိုတင်ပြပါဦးမယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်တဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
VOA ရဲ့တနင်္လာနေ့မနေ့ဖက်အသံလွင့်အစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုဆက်လက်ပြီးတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကမ္ဘာမြမမီဒီယာမြင်ကွင်းမြမပြည်ကပေးစာကဏ္ဍသတင်းတွေကသုတကမ္ဘာထလားထူးခြားသတင်းများအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့ကျွန်တော်တို့ပထမအုပ်ဆုံးအနေနဲ့ကမ္ဘာမြမမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်ပါမယ်။ပြည်သွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြမမီဒီယာမြင်ကွင်းအစီအစဉ်မှာမြမစီးပွားရေးတီတီလင်္ကာလိုပြိုလဲသွားနိုင်သလားဆိုတဲ့အကြောင်းဆွေးနွေးတင်ပြထားတာကိုပြန်လည်ထုတ်လွှင့်မှာဖြစ်ပါတယ်။မတ်အင်ချင်းနိုင်ကကူညီတင်ဆက်ထားပါတယ
်။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြမမီဒီယာမြင်ကွင်းကန်တာကနေမြမစီးပွားရေးတီတီလင်္ကာလိုပြိုလဲသွားနိုင်သလားဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွေးနိုင်ပါဒီလင်္ကာနိုင်ငံမှာစီးပွားရေးပြိုလဲခဲ့ပါတယ်။အစိုးရအနေနဲ့နိုင်ငံသားသုံးငွေလုံးဝမရှိတော့လို့နိုင်ငံအနေနဲ့ကိုဒေဝါလီခံရပါတယ်။အကျိုးဆက်ကတော့စီးပွားရေးပြိုလဲပြီးနောက်နိုင်ငံရေးပါဆက်ပြိုပါတယ်။စန္ဒပြပြည်သူတွေကသမရအိမ်တော်အထိဝင်ရောက်သိမ်းပိုက်ကြလို့သမရဟာနိုင်ငံကနေထွက်ပြေးခဲ့ရပါတယ်။မြန်မာနိုင်ငံမှာရောပြည်ရင်းလင်္ကာလိုဖြစ်နိုင်ခြေရှိသလားဆိုတာကိုနှိုင်းရှင်ဝေပန်တန်တွေစိုးရင်တန်တွေကြားလာရပါတယ်။ဆိုရင်မယ်ဆိုလဲဆိုရင်စရာပါဘိုဘန်ရဲ့နောက်ဆုံးထုတ်ပြန်တဲ့ညွှန်ကြားချက်နှစ်ခုကြောင့်ဒေါ်လာဈေးတွေဇက်တိုက်တက်နေပါတယ်အဲ့ဒီညွှန်ကြားချက်နှစ်ခုကတော့ပြည်တွင်းကကုမ္ပဏီတွေအနေနဲ့ပေးဆက်ဆရာရှိတဲ့ပြည်ပကျွေးမီတွေကိုမဆက်ဖက်ဆိုင်းငံ့ထားဖို့နဲ့ယင်းဒီမြုံနံမှုနဲ့ကုမ္ပဏီများညွှန်ကြားမှုဦးစီးဌာနဒိုက်ကာမှာမှတ်ပုံတင်ထားတဲ့ကုမ္ပဏီအားလုံးရဲ့ဗန်စင်းမှာရှိတဲ့ဒေါ်လာငွေအားလုံးကိုဇူလိုင်21ရက်နေ့ညနေ6နာရီနောက်ဆုံးထားပြီးကျပ်ငွေနဲ့အပြီးလဲလှယ်ရမယ်လို့စစ်ကောင်စီထိန်းချုပ်ထားတဲ့ဗဟိုဘဏ်ရဲ့ညွှန်ကြားချက်တွေပဲဖြစ်ပါတယ်။ဗဟိုဘဏ်ကငွေလဲနှုန်းကိုဒေါ်လာကို1850ကျပ်သတ်မှတ်ထားပေမဲ့ဈေးကွက်ထဲမှာဒေါ်လာ2500ကျပ်ဝန်းကျင်ဈေးပေါက်နေတဲ့အတွက်ဈေးကွက်ပေါက်ဈေးနဲ့ဗဟိုဘဏ်သတ်မှတ်နှုန်းဟာဒေါ်လာကို650ကျပ်ကွာဟနေပါပြီ။ဒေါ်လာဈေးတက်တဲ့ကြေးကြောင့်ကုန်ဈေးနှုန်းတွေအထူးသဖြင့်သွင်းကုန်ဈေးနှုန်းတွေအစမတန်မြင့်တက်သွားတာကိုတွေ့ရပါတယ
်။သီရိလင်္ကာဘာလို့စီးပွားရေးပြိုလဲသွားရတာလဲ။သီရိလင်္ကာနဲ့မြန်မာတူတဲ့အချက်တွေရှိသလားဆိုတာကို BBC မြန်မာပိုင်းအစီအစဉ်ရဲ့တပတ်အတွင်းသတင်းမြင်ကွင်းမှာဇူလိုင်18ရက်နေ့ကတင်ဆက်ခဲ့ပါတယ်။အဲ့ဒီအစီအစဉ်မှာဗြိတိန်အခြေစိုက် Tamil Guardian သတင်းစာအက်ဒီတာ Dr. Tusiran Nandakuma ကိုမေးမြန်းထားတာပါ။ Tusiran Nandakuma ဟာသီရိလင်္ကာနဲ့မြန်မာနိုင်ငံတို့ကိုစောင့်ကြည့်လေ့လာနေသူတဦးလို့လည်းသိရပါတယ်။သူကသီရိလင်္ကာစီးပွားရေးနိုင်ငံရေးပြိုလဲရတဲ့အကြောင်းရင်းတွေကိုခုလိုပြောပြပါရတယ်။သီရိလင်္ကာနိုင်ငံဟာစင်ဟာလီလူမျိုးတွေရဲ့တိုင်းပြည်ဖြစ်တဲ့ဗုဒ္ဓဘာသာနိုင်ငံဖြစ်တဲ့ဆိုတော့တင်းမာတဲ့စင်ဟာလီအမျိုးသားရေးအစွန်းရောက်ဝါဒကိုအခြေခံပြီးကျန်တဲ့လူမျိုးနဲ့ဘာသာဝင်တွေကိုဒုတိယဒဏ်စာနိုင်ငံသားအဖြစ်သဘောထားတယ်။အစိုးရဘတ်ဂျက်ရဲ့90ရာခိုင်နှုန်းကိုကာကွယ်ရေးအတွက်သုံးဆွဲတယ်။သမရနဲ့အစိုးရခေါင်းဆောင်တွေရဲ့အကျင့်ပြတ်ခြားစားမှုနဲ့ညံပြင်းတဲ့စီးပွားရေးစီမံခန့်ခွဲမှုတွေကြောင့်ဖြစ်တယ်။တရုတ်နဲ့နိုင်ငံရေးစီးပွားရေးဆက်ဆက်မှုကြီးမားပြီးငွေကြေးကုန်ကျများကအယမတင်တဲ့စင်ဖြူရောစီမံကိန်းတချို့ရဲ့အကျိုးသက်ရောက်မှုတွေကြောင့်လည်းပါဝင်နေ။ချုပ်ပြီးပြောရရင်လူမျိုးအခြေပြုအမျိုးသားရေးအစွန်းရောက်ဝါဒနဲ့စစ်ဝါဒကနေပေါက်ဖွာလာတဲ့မူဝါဒအမှားတွေကသီရိလင်္ကာကိုဒုက္ခရောက်စေခဲ့တာလို့ဆိုပါရယ်
။ဒါအပြင်ဒေါက်တာသူစီယနန္ဒာကူမာကမြန်မာနဲ့သီရိလင်္ကာနှိုင်းရှင်လေ့လာစရာတွေရှိတယ်။အဲ့ဒါတွေကတော့မြန်မာနဲ့သီရိလင်္ကာနှစ်နိုင်ငံလုံးဟာစစ်တပ်ကြီးစိုးတဲ့စစ်တပ်အခြေပြုနိုင်ငံတွေဖြစ်တယ်။ကွဲပြားတဲ့လူမျိုးစုတွေနဲ့မတူညီတဲ့ဘာသာဝင်တွေကြားညီညွတ်ရေးပြက်ပြားကအစွန်းရောက်အမျိုးသားရေးဝါဒတွတ်သွင်းခံထားရတာချင်းတူညီတယ်။လူခွင့်ရေးချိုးဖောက်မှုလူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ယာစွန်းမှုလူမျိုးတုံးတက်ဖြတ်မှုမြောက်နိုင်တဲ့စစ်ယာစွန်းမှုကျူးလွန်သူတွေဟာအပြစ်ကနေအေးအေးယူခြင်းမခံကြရဘဲကင်းလွတ်နေကြတဲ့ပြဿနာမှလည်းတူညီနေကြတယ်လို့နှိုင်းယှဉ်ပြပါတယ်။ကမ္ဘာ့ဘဏ်ကလည်းဇူလိုင်14ရက်နေ့ကမြမငွေရေးကြေးရေးဗန္ဒာရေးကန္တာပြုပြင်ပြောင်းလဲရေးဆောင်ရွက်ချက်များအပေါ်လေလာသုံးသက်ချက်ကိုထုတ်ပြန်ခဲ့ပါတယ်။အဲ့ဒီလေလာသုံးသက်ချက်မှာမြမငွေကြေးနဲ့ဘဏ်လုပ်ငန်းကဏ္ဍဟာပြီးခဲ့တဲ့ဆယ်စုနှစ်တခုအတွင်းဖွံ့ဖြိုးတိုးတက်လာခဲ့တဲ့အခြေအနေတွေကနေကိုဗစ်ကရောဂါနဲ့စစ်အာဏာသိမ်းတာတွေကြောင့်2018ပိုင်းကာလများစီ now jump and let one be pit elu, popia tabare.
Dabin, the massy boy in a better day, Sanji, Saint Kanzago, July Lan, Nasadi and Himakababa and Topian Gavari, Eddie Topian Jamaro, the massy boy ha, Tilue, Shalue, a guest and a bee, Dubin, young Le Mumia, now jump, young Lenny, to a Siboy, no manjaha, Annelia Shire, the manning and all lazy, yak I know. Luuhi Apin, Tanese Joha, CM Wetti Mum Yi Alma Shinide, Wite Pamwamu Nunga, Sakon, Dadama, Don Yakai no Shire, Kofinet Siana, Demuri Jao, Siboye Jasinet, Dangu, Kania Jema, Siboye Longan Shinriha, Yama Jangui, Dambo, Jasin Lajin, Tuyasu, Quinset, Jetau Chine, Tayu Bosau Yisi, Ninte Lajin Dugale, Temen P. Ap Chisigere, Dilo Suyoni, Chinui Jare Mabe, Solo Yi Lunga, Tejo Lungane, Konto Lungan Chu, Dinyaza Dulare Lule, Kababa Siboye, Sin Kanzaga, Subare. Leshi Piponi, Nyama Siboye, Chini, Jango, Nyamanang in it, Siboye, Salmashin, Uga, Akulu, Yavare.
Nanja, Jimmy, Massane, huh? Piba, Yeni, Milnamu, Dosa, and Aya, I know, Pare, Gomri, Yadima, Shidima, Dolang, Wili, who Townshia, Nazi, Janet. Malemani, Mapimani, Lair Sure Kajaro. The second year, Siboye, Lair Bandizer, Abo, Yonjiga, Loma, Mishiro. Chinan Tetanaga, Dolangui, Malone Laudave. Aro, Yadamia, Dolangui, Din Chokaimu, Juza Lili, Zita Lili, Pido, Kusuin, No Jara, the Jayang Jayang Jai with Zigwama, the Dola, the Tonga, Jalau, the Shire, Bure, Ero, the Dola, Uya, Nain, Tain, Chowangaze, Jalau, Show Niro, Biba Pogo Lunga, Badu Lochamale, Biba Pogo Lunga, Machine Tamusu, Tongo Lunga, the Blue Lok, Lolo Yama, Dilo Chinima, Nanga Yeni Nona Muri, Wenabuza, Beloma, Mepianam, Pure in that time, be a Siwai, a Pure Lemme, Beku, Udi Navy, Lobe, Pure.
ပြောရရင်မြန်မာနိုင်ငံမှာလူတွေကဗန်စနစ်အပေါ်အယုံကြည်မရှိကြတော့ပါဘူးငွေကြေးနဲ့ဗန်နာရေးကန္တာဟာလည်းပျက်စီးလို့ဖြစ်နေပါပြီဝန်ဆောင်မှုကန္တာပါပြိုလဲပြီဆိုရင်တော့စီးပွားရေးအခြေအနေဟာထိမရနိုင်တော့တဲ့အခြေအနေကိုရောက်သွားနိုင်ပါတယ်ကမ္ဘာ့ဘဏ်ကလည်းနိုင်ငံ69နိုင်ငံဟာတီရီလင်ငါနိုင်ငံလို့ကြုံရနိုင်တယ်လို့သတိပေးထားပါတယ်အဲ့ဒီနိုင်ငံတွေကတော့အာရှပစိဖိတ်ဒေသ29နိုင ချင်းမှာယူကရိန်းရုရှားစစ်ပွဲရဲ့အကျိုးသက်ရောက်မှုဟာလေအရေးပါတဲ့အကျိုးဆက်တစ်ခုလို့သူစီယန်ကူမားကထောက်ပြထားတာဟာလေသတိပြုစရာဖြစ်ကြောင်းပါခင်ဗျာ
ပြည်သွင်းနိုင်တင်ဆက်တဲ့ကမ္ဘာမြမမီဒီယာမြင်ကွင်းအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ် VOA ရဲ့တင်းနာလေးမနေ့ဖက်တန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့မြမပီကဘေးစာကန္တာကိုတင်ဆက်ပါတော့မယ်မတ်အေးတန်နာကျော်ကအစီအစဉ်တင်ဆက်ထားတာပါခင်ဗျာ
ရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOA ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်ဆိုရတော့ရှင်ကမင်္ဂလာပါ VOE မြန်မာပြည်ကပေးစာအစီအစဉ်ကိုအမြဲတမ်းနားထောင်ဖြစ်ပါတယ်။တခါမှစာမရေးဘူးပါဦး။ဒေးဗစ်လိုင်ရဲ့မုခရည်ဆိုတဲ့တခြင်းလေးတောင်းကျင်ပါတယ်တဲ့။ဟုတ်ကဲ့ပါရှင်။ကျမတို့တေးလက်ဆောင်ကဏ္ဍမရှိတော့တာနည်းနည်းကြာသွားပါပြီနော်။တခြားအစီအစဉ်တွေဝင်လာလို့ဖြစ်ပါတယ်။အစီအစဉ်တွေကိုနားဆင်အားပေးရတဲ့အတွက်နောက်ပြီးတော့အခုလိုစာရေးပြီးပြောလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ကျမတို့ VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ရေးလာတဲ့သတင်းရှင်တွေမှာဒီ blogger တွေပြောသမျှအစီအစဉ်မှာမတ်စုမြတ်မွန်တင်ဆက်ပေးသွားတဲ့နားမကြားသူတွေအတွက်ပါဂီတအသံတွေခံစားနားဆင်နိုင်ဖို့ဆိုတော့ဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့ရေးလာတဲ့သတင်းရှင်ရဲ့ဇာတ်ကိုလည်းဖော်ပြပေးကြမှာရယ်နော်သူကဒီနားမကြားတဲ့သူတွေဂီတအစီအစဉ်ကိုခံစားနိုင်အောင်လို့နည်းပညာနဲ့ဖန်တီးပေးထားတဲ့ဂျ Disiri, Gita than the Kujins ye don't Kamugo, Namazaduri, Yavaka the same Gita than Ripsine, Yangle Pier, Kiria Chipari, Don Kamu Nipina, Dombra Goma, Wissinari, Kiria Rizang, Gita Chavi Wema, Namazari, Gita than the Go Kanza, Nasin, I Nets, Jango, Timbia, Pizwarawa, Tisisin or Nasin, Bure Duga.
Lujimeno could the Rinley, Timira, Jesu and Anava. Tomorrow Nangaliga, Matan Swanduri, a Tulupin. A coolo, namajare to retro, a two pillow pira, dilo ludas and a quin yemu, tomorrow nangama yashibo, tomorrow sellet, josa jaba ome, clumio chin the mahalo at chimboa bashin, jesu a two de male.
Namajare to retro, nipina, there's a teacher in betare assisting or a two jesu de male, surreal, piola rap separation. Manangama, dilumio, madan, swane to retro, a quin yidi, nabrio, a columnu chesimuri, a two low any de rap separino.
ကျွန်တော်တို့ဗီဒီယိုကြီးကထုတ်လွှင့်ပေးတဲ့သတင်းတွေနဲ့ပတ်သက်ပြီးရေးလာတဲ့သတင်းတယောက်ရဲ့နောက်ထပ်စာတစ်စောင်ကတော့မောင်မောင်ထုံးဆိုတဲ့သတင်းလေးပါမလာတာပါလဲဆိုပြီးတော့အခုလိုမိကွန်းထုတ်လာပါတယ်။ဗီဒီယိုအခုနောက်ပိုင်းနေ့ရက်ဒီမှာဗီဒီယိုနေ့စဉ်သတင်းထုတ်လွှင့်တာတွေမှာစကားစတက်တွေရော်ရီမရှိတဲ့အကြောင်းအပြစ်မဲ့ပြည်သူတွေကိုဖမ်းဆီးနှိပ်စက်တပ်ဖြတ်တဲ့သတင ငံမှာဘသူကဘယ်လိုမျိုးဘာတွေလုပ်နေလဲဆိုတာကိုပြည်သူတွေနဲ့အတူကဘာကြီးကသိမှာပါ။တခြားသတင်းမီဒီယာတွေကနေ့စဉ်နေ့စဉ်ကိုဖော်ပြပါတယ်။ဒါပေမဲ့မနေ့တုန်းက27ရက်နေ့ဩဂတ်လ2022ခုနှစ် view ရဲ့သတင်းတွေကိုကျွန်တော်ကြည့်လိုက်တော့အဲ့လိုမျိုးသတင်းမပါခဲ့ဘူး။တခြားသတင်းတွေမှာပါပြီးတော့ view မှာပါမလာတာကတော့နည်းနည်းတွေးစရာဖြစ်လာလို့ပါ။ကျွန်တော်လွန်ခဲ့တဲ့တစ်လလောက်ကမြို့ထဲကိုမိတူသွားဆွေးနေတဲ့မိတူဆိုင်မှာစောင့်နေရင်းနဲ့လူကြီးလူကောင်းပြည်နယ်တဲ့ပုံစံလင်မယားနှစ်ယောက်ရဲ့ဆိုင်ပန်ရှင်ဦးလေးကြီးရဲ့တခြားလူကြီးတယောက်ရဲ့သူတို့ကုံစည်နှုံးအကြောင်းပြောကြဆိုကြရင်နဲ့ Facebook အကြောင်းမှာပါလာတယ်။ Facebook မှာတက်လာသမျှသတင်းတွေကအလေးညာတွေများတယ်၊ဝါရဖြစ်နာတွေဖြစ်တယ်၊ဘာညာနဲ့သူတို့လင်မယားတော်မှာ Facebook မသုံးတော့ဘူးဘာညာပြောကြတယ်။အဲ့ဒီမှာမျိုးသားကကျွန်တော်ကတော့ဂုံတိတ်ခါရှိတဲ့သတင်းဌာနကသတင်းတွေကိုလည်းကြည့်တယ်။တခြားဘဲမှမကြည့်ဘူး။သူကြည့်တဲ့သတင်းဌာနတွေကို तू ပြောပါတယ်။ထိတ်ဆုံးကပြောသွားတာ view ပါ။တခြားသတင်းဌာနတွေလည်း तू ပြောပါတယ်။အဲ့ဒီမှာကျွန်တော်ကလည်းဘလူးမှမနေနိုင်တော့ပဲဝင်တော့မိပါတယ်။ဥလေဒါဆိုလို့ရှိရင် Facebook ပေါ်မှာအများစုနေစဉ်ပေါ်ပြနေကြတာကစက္ကဆရဲ့တက်တွေကလူနေအိမ်တွေကိုမီးရှို့တာ၊လူတွေကိုတတ်တာ၊မတရားဖမ်းဆီးနှိပ်စက်တာတွေ၊စရတွေကအလိညာတွေ၊ဝါရဖြန့်တာတွေ၊သတင်းတူတွေမဟုတ်ဘူးဥလေ။နေစဉ်ရွာတွေမှာအိမ်တွေမီးမလောင်တဲ့နေ့မရှိဘူး။ပြည်သူတွေကိုမတရားဖမ်းဆီးနှိပ်စက်တပ်ဖြတ်မှုတွေကိုလည်းနေစဉ်ပေါ်ပြနေကြတယ်၊ကြားသိရတယ်။တရက်နဲ့တရက်နေရာလူထပ်မသွားဘူး။ဒါရီကိုဖော်ပြနေကြတာဆက်ကဆလုတ်ရမဟုတ်တာလုတ်ကြံပြောတဲ့သတင်းမှသတင်းမတူတွေမဟုတ်ဘူးဦးလေးနေ့စဉ်ကိုပဲတက်တဲ့အထောက်ထားတွေနဲ့တကွာဖော်ပြနေတာပါဦးလေးစစောကပြောသွားတဲ့ဂုံတိတ်ခါရှိတဲ့သတင်းဌာနတွေမှာပဲနေ့စဉ်ဖော်ပြနေကြတာပါဒါကသတင်းမှကျွန်တော်ကမတရားတာကိုမတရားဘူးလို့ပြောရတဲ့တက်တီတော့ကျွန်တော်မှအဖြစ်ရှိတယ်ဒါပေမဲ့မနေ့တော့က view နေ့စဉ်သတင်းထုတ်လွှင့်မှုမှာပါမလာတော့တော်တော်လေးစိတ်မကောင်းဖြစ်မိပါတယ် view စဉ်းစားပါမတရားတာကိုမတရားဘူးလို့ပြောရဲဆိုရဲစုံစမ်းဖော်ထုတ်ပြီးတော့အများပြည်သူသိအောင်လို့ဖော်ပြရတဲ့တက်တီရှိကိုရှိရပါပဲမိသည့်နေရာမှာမိသည့်အဖွဲ့စည်းကလှုပ်လှုပ်ဘဲအကြောင်းအရာပဲဖြစ်ဖြစ်မတရားလုပ်နေကြတာကိုမတရားလုပ်နေပါလေလို့အမှန်တိုင်းဖော်ပြပေးရမှာပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ကျွန်တော်တို့သတင်းထုတ်လွှင့်ပေးတဲ့အချိန်ကလည်းတနာရီတည်းမလို့မြန်မာတိုင်းနိုင်ငံလုံးကဖြစ်ပေါ်နေတဲ့အကြောင်းအရာတွေမပါတာဖြစ်ပါတယ်နော်ဒါမှလည်းကျွန်တော်တို့ဒီအထူးထိတ်တဲကြောင့်သတင်းတွေအားလုံးကိုတော့ပြည့်ပြည့်စုံစုံစုံလင်အောင်ထည့်ထားပေးပါတယ်အကယ်၍အတန်နှွင့်ချင်းကြော်သွားရင်တော့မှကျွန်တော်တို့ဒီအမြဲတမ်းသောရရှင်နေ24နာရီကြည့်ရှုလို့ရတဲ့ Facebook စာမျက်နှာကနေပြီးတော့လေပေါ်ပြပေးပါရနော်။ဒီနေ့ဆက်လက်နားထောင်ပြီးတော့အားပေးပါအောင်ကျွန်တော်တို့ဘက်ကလည်းအစွမ်းကုန်စ조사နေပါတယ်လို့ပဲပြန်ပြီးတော့ပြောချင်ပါတယ်ရှင်။ဒီလိုကိုရေးလာတဲ့သောရရှင်နေရဲ့စာရီထဲမှာနေ့စဉ်လူမှုဘဝမှာကြုံတွေ့နေရတဲ့အခြေအနေတွေနောက်ပြီးတော့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းကျမတို့အပတ်စဉ်ဖော်ပြပေးနေပါတယ်နော်ဒီထက်မှဒီတစ်ပတ်တော့သောရရှင်သူရဆိုတဲ့သောရရှင်ရေးလာတဲ့စာကိုဖော်ပြပေးကြပါလိမ့်ရှင
်မင်္ဂလာပါ VOA NUG လူကြီးမြတ်များကိုပြောစရာလေးရှိလိုပါခင်ဗျာအကြောင်းတစ်ခုကြောင့်လက်နက်ကင်တော်လည်းမလုဖြစ်ပေမဲ့တက်နိုင်တဲ့ဘက်ကတော်လှန်နေပါတယ်အခုဆိုပြည်သူတွေဟာကုံစည်နှုံရဲ့အခြားအကြောင်းတွေရဲ့ကြောင့်အတော့ကိုစိတ်ဆင်းရဲနေကြပါပြီ။အာနာရှင်တွေကိုမဟာဗျူဟာနဲ့အမြန်ရှင်းနိုင်ဖို့လိုအပ်နေပါပြီ။ပြည်သူတွေဘက်ကလည်းအဆင်သင့်ဖြစ်နေပါပြီလို့ပြောချင်ပါတယ်
။ပြည်သူတွေအတော့ကိုစိတ်ဆင်းရဲနေကြပါပြီဆိုရတီသောရရှင်ရေးလာတာဖြစ်ပါလေ။ကိုနေဆိုတဲ့သောရရှင်ကလည်း view ဝိုင်းတော်သားရဲ့အားလုံးမင်္ဂလာပါလို့ နောက်ခွန်ဆက်ပြီးတော့ကျွန်တော်ကတောင်တန်းဒေသကအသက်32နှစ်အရွယ်လူလက်ပိုင်ပါတဲ့ပြည်ရေးပေးစာအစီအစဉ်မှာပါဝင်ပြီးတော့ကျွန်တော်ရဲ့ခံစားချက်လေးကိုအလုံးသိအောင်ပြောချင်ပါတယ်ဆိုတော့ကိုနေရေးလာပါတယ
်နှစ်ပေါင်း60ကျော်ခံစားလာရတဲ့တောင်တန်းဒေသကလူတွေပေါ်ဒေါ်စုလေးတန်းနဲ့ပြောရမယ်ဆိုရင်ဖေဖေထောင်ထားတဲ့တပ်မတော်ကြီးရဲ့ရက်ဆက်မှုတွေကိုတီမကလူတွေသိကုန်ကြတော့ဝမ်းသာပါတယ်ကျေးဇူးပါ VOA တင်းနှာနေ့မှာကျွန်တော်ပေးတဲ့စာကိုဖတ်ပြပေးမယ်လို့မျှော်လင့်ပါတယ
်အခုလိုမျိုးရက်ဆက်မှုတွေအခြေအနေတွေကိုတောင်တန်းဒေသကသူတွေသိလာရတာနှစ်ပေါင်း60ကျော်ပါပြီဆိုပြီးတော့ဒီသောရရှင်ကိုနေရေးလာတာဖြစ်ပါတယ်ဒီလိုရက်ဆက်မှုတွေကိုပြည်မကပြည်သူတွေလည်းကြုံတွေ့နေရပြီဆိုလို့သူစာနဲ့တက်ဆက်သေးပဲနောက်ထပ်သောရရှင်တယောက်ကလည်းပြည်သူတွေအတိဒုက္ခရောက်နေကြပုံကိုအခုလိုရေးလာပါတယ
်မင်္ဂလာပါ VOE ရေကျွန်တော်ကတော့ထိုင်းနိုင်ငံမှာအလုပ်လုပ်နေတာပါတနေ့တနေ့သတင်းတွေကြည့်ပြီးစိတ်မကောင်းဖြစ်ဝမ်းနည်းမိပါတယ်အပြစ်မဲ့ပြည်သူတွေအိုးမဲ့အိမ်မဲ့သေးနေကြတာအယမ်းကြေကွဲရပါတယ်အရွယ်မရောက်သေးတဲ့ကလေးတွေဆိုမကြည့်နိုင်ဘူ
းအိုးမဲ့အိမ်မဲ့ဖြစ်နေရတဲ့အခြေအနေကိုအထူးကြေကွဲမိပါတယ်ဆိုတဲ့သောရရှင်မသောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်အားလုံးအတွက်ပုံမကောင်းမွန်အဆင်ပြေအနည်းကင်းဘေးရှင်းတဲ့တဲ့တစ်ပတ်စားနိုင်ပါစေလို့တောင်းဆုပြုမိပါတယ်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bambi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်မြန်မာပိုင်းသောရရှင်နေရဲ့ဝေဖန်အကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေးတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ချိန်နဲ့တပြိုင်တည်းတည်းတိုင်းရိုင်းနားဆင်နိုင်ပါသေးတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေးတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်နေအားလုံးဘေးရန်ရဲ့ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
အေးတန်ကြာကြောတင်ဆက်တဲ့မြမပီကပေးစာကဏ္ဍကိုနားတော်တာဆင်ခဲ့ရတာပါ VOA ရဲ့တင်းလာနေမနေ့ပဲအတန်လင်းစီစဉ်တွေကိုလိုင်းနိုမီတာ25 kHz 11133ညလိုင်းနိုမီတာ40 kHz 9133ညနဲ့လိုင်းလမီတာ51 kHz 9805တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဆက်လက်ပြီးတော့တင်းနေတဲ့ကသုတအစီအစဉ်ကိုတင်ဆက်ပါမယ်နိုင်ငံတကာသတင်းတွေကြီးစုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးဘုသူတရရှိစေဖို့မညွညွလွင်တင်ဆက်ပေးထားတာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ကမ္ဘာနိုင်ငံတွေထဲကလိမ်လည်မှုအများဆုံးနိုင်ငံတွေအကြောင်းကိုပြောပြချပါရခင်ဗျာ
လိမ်လည်လှက်ပြမှုဆိုတာကလူသားရင်းကြုံတွေ့နိုင်တဲ့အကြောင်းအရာတစ်ခုဖြစ်ပါတယ်။လူသားတွေကြားမှာဆင်းရဲမွဲတေမှုတွေ၊စီးပွားရေးကျဆင်းမှုတွေစတဲ့အခက်အခဲတွေကြုံတွေ့လာကြရတာနဲ့အမျှလူသားအချင်းချင်းကြားလိမ်လည်လှက်ပြမှုတွေကလည်းကမ္ဘာနေရာတိုင်းလိုလိုမှာတစ်နေ့ထက်တစ်နေ့ပိုပြီးကြုံတွေ့နေကြရတာပါ။ကမ္ဘာကြီးမှာနည်းပညာတွေတိုးတက်လာတာကလည်းလိမ်လည်လှက်ပြလူသူတွေရဲ့အတုံးချစရာလက်နက်ကောင်တစ်ခုဖြစ်လာပါတယ်။
ဘန်နဲကငွေတွေကိုရယူဖို့အတွက်အရင်ကဆိုရင်တော့လက်နဲ့တွေကန်ဆောင်ပြီးဓညတိုက်တာမျိုးနဲ့ယူကြရပေမယ့်အခုအချိန်မှာကွန်ပျူတာတစ်လုံးအသုံးချပြီးရယူနိုင်တဲ့အနေအထားတွေရှိနေတာပါဒီလိုအင်တာနက်လူမှုကွန်ရက်နဲ့ IT နည်းပညာတွေအသုံးချလိမ့်လည်တာမျိုးလူချင်းတွေ့ဆုံလိမ့်လည်တာမျိုးစတဲ့နည်းလမ်းအမျိုးမျိုးနဲ့လိမ့်လည်လှည့်ပြားမှုတွေပြုလုပ်တာမှာကမ္ဘာမှာတော့နိုင်ဂျီးရီးယားအိန္ဒိယတရုတ်ဘရာဇီးပါကစ္စတန်အင်ဒိုနီးရှားဗင်နီဇွဲလာတောင်အာဖရိကဖိလစ်ပိုင်နဲ့ရူမေးနီးယားနိုင်ငံတွေကလိမ့်လည်လှည့်ပြားမှုအများဆုံးနိုင်ငံတွေဖြစ်တယ်လို့လေ့လာမှတ်တမ်းပြုထားကြပါတယ်နိုင်ဂျီးရီးယားကလိမ့်လည်သူတွေဟာအင်တာနက်ကိုအသုံးပြုပြီးနိုင်ငံတစ်ခုခုကလူတဦးတယောက်အနေနဲ့သူ့မှာအမွေတွေအများကြီးကြထားတာကြောင့်သူကိုယ်တိုင်တင်ဆက်ဖို့ခက်ခဲပြီးခွဲဝေတင်ဆက်ပေးဖို့ကူညီပါငွေတွေထည့်လို့ရမယ့်ဘဏ်အကောင့်ပေးပါဆိုပြီးအီးမေးလ်တွေပို့လိမ့်လည်တာမျိုးတွေကိုအများဆုံးလုပ်တယ်လို့ဆိုပါတယ်အိန္ဒိယနိုင်ငံကတော့နိုင်ငံသားခရီးသွားတွေကိုတက္ကစီအငှားရင်မောင်းသူတွေကလိမ့်လည်တာတွေအများဆုံးလို့ဆိုပါတယ်ပါကစ္စတန်နိုင်ငံမှာတော့အများဆုံးဖြစ်တဲ့လိမ့်လည်မှုကစစ်တပ်နဲ့ရဲအရာရှိကြီးတွေရဲ့အချက်လက်နဲ့ဓာတ်ပုံတွေကိုအွန်လိုင်းကနေခိုးယူပြီးအဲ့ဒီပုံတွေအချက်လက်တွေနဲ့ဆိုရှယ်မီဒီယာတွေမှာလိမ့်လည်ကြတာဖြစ်ပါတယ်။တရုတ်နိုင်ငံကတော့အွန်လိုင်းကတဆင့်လိမ့်လည်တာတွေအပြင်လိမ့်လည်လူတွေကကြောင်းသားမိဘတွေကိုတွေ့ဆုံပြီးခလီးကအမှတ်မကောင်းပေမဲ့တက္ကသိုလ်ကောလိပ်တွေရအောင်လုပ်ပေးမယ်ဆိုပြီးလိမ့်လည်ကြတာကအများဆုံးပါအင်ဒိုနီးရှားနိုင်ငံကတော့လွန်ခဲ့တဲ့2009နှစ်လောက်ကစပြီးဘဏ်ကငွေထုတ်တဲ့ဆက်တွေမှာအချက်လက်ခိုးယူတဲ့ကိရိယာတွေတက်ဆင်ပြီးအဲ့ဒီအချက်လက်တွေကနေလိမ့်လည်မှုတွေကိုအများဆုံးလုပ်ကြပါတယ်။အခု2022ခုနှစ်ထဲအွန်လိုင်းကနေလိမ့်လည်မှုအများဆုံးလုပ်တဲ့ထိတ်ဆုံး၅နိုင်ငံကတော့ပါကစ္စတန်၊ဘရာဇီး၊တောင်အာဖရိက၊ရူမေးနီးယားနဲ့ဗင်နီဇွဲလားနိုင်ငံတွေဖြစ်ပြီးအရှေ့တောင်အာရှနိုင်ငံမှာတော့အင်ဒိုနီးရှားနိုင်ငံဖြစ်တယ်လို့သုတေသနမှတ်တမ်းတွေကဆိုပါတယ်ရှင
်။မညညလွင်တင်ဆက်သွားတာပါ။အခုဆက်လက်ပြီးကဘာတလောကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါဦးမယ်။အမေရိကန်နိုင်ငံသားတယောက်ဟာရွှေဖယုံသီးလှေကို38မိုင်စီးနှင်းပြီးတော့ Granite ကဘာမှတ်တမ်းဆိုင်ရင်သေးတင်လိုက်နိုင်ပါတယ်။စပိန်နိုင်ငံမှာနှစ်စဉ်ကျင်းပတဲ့ခရမ်းကျင်သီးပေါက်ပွဲကိုဒီနှစ်မှလည်းပြန်လည်ကျင်းပခဲ့ပါတယ်။ဒီလိုကဘာတလကထူးထူးခြားခြားသတင်းလေးတွေကိုကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ပေးမှာပ
ါအမေရိကန်နိုင်ငံသားတယောက်ဟာရွှေဖယုံသီးလှေ38မိုင်စီးပြီးတော့ဂင်းနီကဘာမှတ်တမ်းစာရင်းပြင်လိုက်ပါတယ်နီဘရာစကာပြည်နယ်ကဒူဝိန်းဟန်ဆန်ဆိုတဲ့အမျိုးသားတူဟာသူ့ချန်ထဲမှာကိုရိုင်းဆိုင်ပြိုးတဲ့အလေးချိန်ပေါင်900နီးပါးရှိတဲ့ရွှေဖယုံသီးကြီးကိုထွန်းချပြီးလှေအဖြစ်နဲ့စီးခဲ့တာပါမစ္စရီမြစ်ကြီးထဲမှာမျောပါလိုက်စီးခဲ့ပြီးတော့38မိုင်ခီကိုရွှေဖယုံသီးလှေနဲ့မနက်9နာရီခွဲကနေညနေ6နာရီခွဲအထိကြာခဲ့ပါတယ်အသက်60ပြည့်မွေးနေ့ကိုဆင်နွှဲတဲ့အနေနဲ့ဘဲလ်ဖျူးမြို့ကနေနီဘရာစကာစီးတီမြို့ကိုရွှေဖယုံသီးလှေနဲ့သွားရောက်ခဲ့တာပါရှင်
စပိန်နိုင်ငံဘွေနိုးမြို့မှာနှစ်စဉ်ကျင်းပမြန်ဖြစ်တဲ့ခရမ်းကျင်သီးပေါက်ပွဲကိုကာယောဂါကြောင့်နှစ်နှစ်ကြာရနားထားရပြီးဒီနှစ်မှာပြန်ကျင်းပခဲ့ပါတယ်။ခရမ်းကျင်သီးမှဲ့တန်130ကိုအသုံးပြုပြီးတော့လူပေါင်း1000ကျော်လောက်ကတယောက်နဲ့တယောက်ခရမ်းကျင်သီးတွေနဲ့ပြည့်ပေါက်ခဲ့ကြတာပါ။85ကြိမ်မြောက်ကျင်းပတဲ့ဒီခရမ်းကျင်သီးပေါက်ပွဲကိုဘွေနိုးမြို့ရဲ့လမ်းတွေပေါ်မှာခရမ်းကျင်သီးတွေတင်ဆောင်လာတဲ့ကုန်တင်ကား6စီးနဲ့စခဲ့တာပါ။ဒီရိုးရာပွဲကို1945ခုနှစ်ကကြေးရွာသားတွေအကြားစခဲ့ကြတဲ့ပွဲအနေနဲ့သိကြပါတယ်1950ပြည့်နှစ်စစ်အာဏာရှင်ဖရန်စစ္စကိုဖရန်ကိုလက်ထက်မှာတော့ပိတ်ပင်ခံခဲ့ရပြီးတော့1980ပြည့်နှစ်တွေမှာပြန်လည်ခေတ်စားလာခဲ့တာပါအခုအချိန်မှာတော့စပိန်နိုင်ငံတွင်းသာမကပြည်ပကခီးတယ်တွေကိုပါဆွဲဆောင်နေတဲ့ပွဲဖြစ်ပါတယ်ပြီးခဲ့တဲ့ဆယ်စုနှစ်တွေကစပြီးတော့လာတဲ့သူများလွန်းတဲ့အတွက်လူတွေကိုထိန်းချုပ်ဖို့ပွဲစီစဉ်သူတွေကပွဲတက်ရောက်ခွင့်လက်မှတ်တွေကိုလည်းရောင်းချလာခဲ့ပါတယ်ခင်ဗျာ
ဆွစ်ဇာလန်နိုင်ငံအနောက်ပိုင်းကအမှုပညာရှင်တယောက်မြေကန်ဆက်ကရှုနေကိုတုံးပြီးအချုံအချက်တွေနဲ့မြို့တော်ကြီးတစ်ခုကိုတိစောက်လိုက်ပါတယ်ဖရန်ကိုစမက်တော့ခ်ရဲ့နှစ်စဉ်ဆောက်လုပ်နေကြဖြစ်တဲ့ရှုပပူမြို့တော်ကြီးဟာတိုလီဝါမြေကန်ဘေးမှာဆောက်လုပ်ထားတာဖြစ်ပြီးတော့ဒီနေ့မိုးခေါင်တဲ့အတွက်တဖြည်းဖြည်းတူးချက်ဆောက်လုပ်သွားနိုင်ခဲ့တာပါပုံမှန်အဖြစ်ဆိုရင်တော့မိုးကြီးရေရှမ်းတဲ့အခါမှာသူ့မျိုးတော်ကြီးပျောက်ကွယ်သွားလို့ရှိပါတယ်။အခုချိန်မှာသူ့အနေနဲ့မိုးရွာစီခြင်းပေမဲ့လို့လေမိုးရွာရင်သူ့မျိုးတော်ကြီးပျောက်ကွယ်သွားမှာကိုစိုးရိမ်နေပါတယ်။
ဒါပေမဲ့မိုးမရွာရင်တော့သူ့ရဲ့မြို့တော်ကြီးကိုနှစ်နဲ့ချီဆက်လက်တိစောက်သွားမှာဖြစ်ပြီးမိုးရွာခဲ့မယ်ဆိုရင်သူ့ရှုမြို့တော်ကြီးတိစောက်တာကိုရက်မယ်လို့မန်တော့ခ်စ်ကပြောပါတယ်ရှင
်ဂျပန်နိုင်ငံတိုကျိုမြို့က24နိုင်ဖွင့်တဲ့ကုန်းဆောင်ဆိုင်လေးတွေမှာအေးဘူးတွေကိုရေခဲတစ်တာတဲ့ပြန်ဖြည့်ပေးနိုင်တဲ့ဆက်ရုပ်တစ်မျိုးကိုတီထွင်အသုံးပြုနေကြပါတယ်ဒီဆက်ရုပ်ဟာဘယ်အေးတွေလူကြိုက်များသလဲဆိုတာသိနိုင်ပြီးတော့ထပ်ခါတလဲလဲလုံးရတဲ့အလုပ်တွေအတွက်သုံးနိုင်တာပါသူ့ရဲ့လက်တံလေးတွေဟာအေးဘူးကိုကင်တွယ်ဖို့အတွက်ဖန်တီးထားတာဖြစ်ပြီးတော့ဂျပန်နိုင်ငံမှာဆိုးရွားလာနေတဲ့လုံသားရှားပါမှုပြဿနာကိုဖြေရှင်းဖို့အတွက်တီထွင်ထားတာပါတိုကျိုမြို့အခြေစိုက် Tele Existent ကုမ္ပဏီကထုတ်လုပ်တာဖြစ်ပြီးတော့TH Scara လို့နာမည်ပေးထားတဲ့ဒီဆက်ရုပ်တွေဟာတနေ့ကိုအေးဘူးတစ်ထောင်ဖြည့်ပေးနိုင်ပါတယ်။ဉာဏ်ရည်တုနည်းပညာ AI ကိုလည်းသုံးထားတဲ့အတွက်အေးဘူးတွေကိုဘယ်အချိန်နဲ့ဘယ်နေရာမှာဖြည့်ပေးရမလဲဆိုတာသိနိုင်ပြီးတော့အေးကန်းထဲမှာလည်းတနေ့ကုန်ထည့်ထားလို့ရပါတယ်။အေးဘူးပြုတ်ကြတာလိုမျိုးပြဿနာတစ်ခုခုရှိခဲ့ရင်တော့ဒီဆက်ရုပ်ကိုထိန်းချုပ်တဲ့သူကအဝေးကရုံးခန်းကနေ VR ပုံရိပ်တုမျက်မှန်ဝတ်ပြီးတော့ပြင်ဆင်နိုင်ပါတယ်။ဒီဆက်ရုပ်ရဲ့ဈေးနှုန်းဟာဘယ်လောက်လဲဆိုတာမပြောပေမဲ့ဂျပန်မှာရှိတဲ့ Family Mart စတိုးဆိုင်300လောက်မှာဒီဆက်ရုပ်တွေကိုသုံးနေပါပြီ။အခုလိုဆက်ရုပ်တွေကိုသုံးတဲ့အခါကောင်းတဲ့အချက်တွေကတော့လူတွေနဲ့ထိတွေ့မှုနည်းသွားပြီးကိုဗစ်လိုဗိုင်းရပ်စ်ကူးစက်မှုကိုလည်းဟန်တားနိုင်လိမ့်မယ်လို့မျှော်လင့်နေပါတယ်ခင်ဗျာ
။ကဘာတလာထူးခြားတဲ့သတင်းအထူးလေးလေးကိုတင်ဆက်ပြီးတဲ့နောက်မှာတော့သတင်းချင်းချုပ်တွေကိုမတ်သိန်ကြီးထိုက်ကပြောပြပါဦးမယ်ခင်ဗျာ
။ရုရှားရဲ့ကျူးကျော်စစ်ကိုခုခံတွန်းလှန်နေတဲ့ယူကရိန်းအစိုးရကိုဥရောပနိုင်ငံတွေကထောက်ပံ့မှုအတွက်လက်တုံ့ပြန်တဲ့အနေနဲ့ရုရှားကရေနံနဲ့တဘာဝဓာတ်ငွေတင်ပို့မှုကိုဖြတ်တောက်လာတာနဲ့အတူပဲဥရောပနိုင်ငံတွေမှာဆောင်းရာသီအတွင်းအခက်အခဲကြုံရမှာကိုမျှော်မှန်းထားကြဖို့ယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီကသတိပေးထားပါတယ်။အခုဆောင်းရာသီအတွက်ဥရောပနိုင်ငံအလုံးကိုအကြီးအကျယ်စွန့်အင်ဖြတ်တောက်ဖို့ရုရှားကပြင်ဆင်နေကြောင်းဥရောပကိုပေးပို့တဲ့အဓိကတဘာဝဓာတ်ငွေပိုက်လိုင်းတစ်ခုကိုရုရှားအစိုးရကပိတ်လိုက်တဲ့စနေနေ့ညမှာပဲယူကရိန်းသမ္မတကဗီဒီယိုမိန့်ခွန်းမှာထည့်သွင်းပြောဆိုသွားတာဖြစ်ပါတယ်။မြန်မာဘက်ကလက်နက်ကြီးတွေနေဆက်ဖြတ်ကျော်ချရောက်မှုနှစ်နိုင်ငံနေဆက်မှာမစင်မချင်းပြစ်ခတ်မှုနဲ့ဝေဟင်ပိုင်းနဲ့ချိုးဖောက်မှုဆွဆွဲခြင်းနဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာတပ်မကြီးဦးအောင်ကျော်မိုးကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနကတင်းငွေနေနေမှာဆင့်ခေါ်ကန့်ကွက်ခဲ့ကြောင်းဘင်္ဂလားဒေ့ရှ်သတင်းတွေကဖော်ပြချပါတယ်မြန်မာတပ်မကိုတနင်္ဂနွေနေ့မှာထပ်မံဆင့်ခေါ်ပြီးကန့်ကွက်ခဲ့ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး AK Abdul Momen ကဝန်ကြီးဌာနမှသတင်းတောက်တွေကိုပြောဆိုခဲ့တာလို့ United News of Bangladesh သတင်းကဖော်ပြထားပါတယ်။ရိုဟင်ဂျာဒုက္ခသည်ရေဟာဘင်္ဂလားဒေ့ရှ်နိုင်ငံအတွက်ကြီးမားတဲ့ဝင်ဒုတ်ဝင်ပိုးတစ်ခုဖြစ်နေတာကြောင့်နိုင်ငံတကာအသိုင်းအဝိုင်းကကူညီဖြေရှင်းကြဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကတိုက်တွန်းလိုက်ပါတယ်။ရိုဟင်ဂျာပြည်ထနာဟာဘင်္ဂလားဒေ့ရှ်အတွက်ကြီးမားတဲ့ဝင်ဒုတ်ဝင်ပိုးတစ်ခုဖြစ်နေပါတယ်။အိန္ဒိယကလက်ခံထားလို့ရပေမဲ့တိတ်များများဆာဆာမရှိပါဘူးလို့ဝန်ကြီးချုပ်ရှိတ်ခါစီနာကပြောဆိုသွားပါတယ်။ဆီယနာတင်ပြီးဖြုတ်ချခံရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုရွေးကောက်ပွဲမတမာမှုဆွဆွဲချက်နဲ့အလုတ်ကျန်းတဲ့ထောင်ဒဏ်3နှစ်ထပ်မံချမှတ်တဲ့ကိစ္စကိုဥရောပသမဂ္ဂ EU ကပြစ်တင်ရှုတ်ချထားပါတယ်ရှင်။
သတင်းချင်းချုပ်တွေကိုမတ်သိန်ကြီးထိုက်ပြောပြသွားတာပါဒီကနေ့မနေ့ပဲအတန်လွဲ့အစည်းအဝေးတွေကိုထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစည်းအဝေးထုတ်လွှင့်ရင်းမှုကကိုခင်မောင်စိုးမင်းဖြစ်ပါတယ်အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Charleston Moore နဲ့ Derek Smith တို့ဖြစ်ပါတယ် VOA ရဲ့အစည်းအဝေးတွေကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးတူပဲတင်ရှိပါတယ်သောတာရှင်မြန်မာပြည်သူပေါင်းလဲကိုစိတ်နှပြချမ်းသာချမ်းသာကြပါစေကျွန်တော်ကအစည်းအဝေးမှုတာဝန်ယူခဲ့သူဇော်မိုးကျော်ပါခင်ဗျ
This program has come to you from the Voice of America, Washington.